Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော့ရှင်များရှင် VOA American တန်းကနေ2024ခုနှစ်မတ်လ6ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်လေးကို American မြေတောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့လိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျမခင်လေးပါဒီညတဲ့ထိတ်တဲရောက်တဲ့တွင်တွေကိုမဆုမွန်နဲ့တူပြပြပေးသွားပါမယ်ဒီညမှာထူးခြားတဲ့တွင်တွေကတော့နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့နှစ်ဦးသာရှင်ပြန်ရပွဲရှိနေပါတယ်မြန်မာကအကြမ်းဖက်မှုတွေကိုကန့်ကွက်ရှုံ့ချကြောင်းဩစတြေးလျအာဆီယံပူးတွဲကြေညာချက်ထုတ်ပြန်လိုက်ပါတယ်မြန်မာနဲ့တခြားရွှေပြောင်းအလုပ်သမားတွေကိုမလေးရှားမှာမတရားဖမ်းဆီးခံထားရပါတယ်ဆိုတဲ့ထိတ်တဲရောက်တဲ့တွင်တွေကိုပြပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရခိုင်ပြည်နယ်ထဲမှာဖြစ်ပွားနေတဲ့စစ်ကောင်စီတပ်နဲ့အေးရခိုင်တပ်တော်တို့ကြားတိုက်ပွဲကာလ3လကျော်အတွင်းမှာတော့မြို့နယ်ခုနှစ်ခုနဲ့စစ်ကောင်စီတပ်စခန်း200ကျော်ကိုသိမ်းပိုက်ထားနိုင်ပြီလို့အေးရခိုင်တပ်တော်ကပြောဆိုလိုက်ပါတယ
်ရခိုင်ပြည်မှာရခိုင်တပ်တို့ထိုးစစ်ဆင်တွေလောက်ကပဲလဲဟင်းရှင်တိမြို့နယ်ပေါင်းခေါင်းမြို့နယ်နဲ့ရန်သူတပ်စခန်းပေါင်းနရတ်သိငါခုကိုအလုံးစုံတိုက်ခိုက်သိမ်းပိုက်ထားပြီးဖိတ်တွေပိုင်
းဒီသတင်းနောက်ပိုင်းမှာအပြည့်စုံတင်ဆက်ပေးပါမယ်ရှင်။နောက်ကရင်ပြည်နယ်ဖားဆောင်မြို့မှာတော့စစ်ကောင်စီကလေကြောင်းကနေအပြင်းထန်တိုက်ခိုက်လို့အရက်သားတချို့သေဆုံးထိခိုက်ဒဏ်ရာရခဲ့ပါတယ်။ကရင်နီပြည်အစိုးရကရင်နီပြည်နယ်တရားသူဒီချုပ်ကလိုက်ကော်တက္ကသိုလ်ပါမောက်ခချုပ်နဲ့ဒုပါမောက်ခချုပ်ကိုထောင်ဒဏ်နဲ့ငွေဒဏ်ချမှတ်လိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့ပြောပြပေးပါမယ်ရှင်။
မနေ့ကလုတ်ခဲ့တဲ့အမေရိကန်ပြည်ထောင်စုပါတီတွင်သမ္မတလောင်းရွေးချယ်ပွဲတွေမှာလက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့ဟာသူတို့ရဲ့သက်ဆိုင်ရာပါတီအသီးသီးမှာအားလုံးနီးပါးအနိုင်ရလိုက်တဲ့အတွက်ကြောင့်အခုလာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာလည်းသူတို့နှစ်ယောက်ပဲပြန်လည်ရှင်ပြန်ရဖို့ပုံပြီးနှိစံနေပါတယ်။ Republican Party တွင်ပြိုင်ပွဲဝင်အားလုံးနီးပါးအနိုင်ရလိုက်တဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ကတော့မနေ့ကရွေးကောက်ပွဲတွေဟာတမိုင်းမှာအရေးကြီးဆုံးနေ့တစ်နေ့ဖြစ်အောင်ပွဲခံပြောဆိုနေပါတယ်။
An amazing night, an amazing day. It's been an incredible period of time in our country's history. It's been sad and so.
အရင်ကမရှိခဲ့ဘူးတဲ့အံ့ဩဖို့ကောင်းလောက်အောင်အပြတ်အသတ်အနိုင်ရတဲ့နေ့တစ်နေ့ဖြစ်တယ်လို့တိုင်းပြည်ရဲ့သမိုင်းအတွက်ထူးခြားတဲ့အချိန်တွေကိုကြုံတွေ့နေရပြီဆိုပြီးသမ္မတဟောင်းဒေါ်နယ်ထရမ့်ကဖလော်ရီဒါပြည်နယ်ဖမ်ဘီချ်နေအိမ်မှာမနေ့ကပြောဆိုသွားခဲ့တာပါ Republican ဘက်ကသမ္မတဟောင်းဒေါ်နယ်ထရမ့်နဲ့အပြိုင်သမ္မတလောင်းရွေးချယ်ပွဲမှာပါဝင်ရှင်ပြိုင်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ဟောင်း Nikki Haley ကတော့သူ့ရဲ့မဲဆွေစည်းရုံးမှုတွေကိုမကြခင်မှာရက်ဆိုင်လိုက်ဖို့ပြင်ဆင်နေတယ်လို့သူနဲ့နှိစက်တဲ့သတင်းရင်းမြစ်တစ်ခုကပြောပါတယ်ဒေါ်နယ်ထရမ့်ကတော့ Republican Party ရင်းသမ္မတရောင်းရွေးပွဲမှာယူထားပြည်နယ်အပါအဝင်နေရာ14ခုမှာအနိုင်ရပြီးတော့ Nikki Haley ကတော့ Vermont ပြည်နယ်တစ်ခုထဲမှာပဲအနိုင်ရခဲ့တာပါ Democratic Party ရင်းသမ္မတရောင်းပနားမရွေးပွဲတွေမှာတော့သမ္မတဂျိုးဘိုင်ဒန်က Virginia, Texas, Minnesota နဲ့ Colorado ပြည်နယ်တွေအပါအဝင်ပြည်နယ်15ပြည်နယ်မှာအနိုင်ရပြီးတော့ဒါပေမဲ့အမေရိကန်ပြည်ထောင်စုပိုင်ဆာမိုအာကျွန်းမှာတော့သမ္မတဘိုင်ဒန်ကရှုံးနေခဲ့ပါတယ်။နောက်ဆုံးကြံတဲ့ပြည်နယ်ရွေးကောက်ပွဲရလဒ်တွေကိုတော့ဒီနေ့ကြေညာဖို့ရှိနေပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့ဒေါ်နယ်ထရမ့်သာရွေးကောက်ပွဲအနိုင်ရမယ်ဆိုရင်တိုင်းပြည်ဖျော်ဖျဲဖြစ်ပြီးတော့သဘောထားကွဲလွဲချက်တွေနဲ့အစည်းပြေတယ်လို့ဖြစ်နိုင်လို့အမှောင်တွေကိုရောက်သွားနိုင်တယ်ဆိုပြီးတော့သတိပေးပြောဆိုနေပါတယ်ရှင်
။ဂါဇာဒေသမှာဟာမတ်စ်အဖွဲ့နဲ့အပြစ်ခတ်ရစဲဖို့ဖမ်းဆီးခံအစ္စရေးတရားခံတွေပြန်ပြီးတော့လွှတ်ပေးဖို့၃ရက်ကြာစစ်ဆက်ညှိနှိုင်းမှုတွေမှာထူးခြားတဲ့ရလဒ်မရှိသေးပါဘူးလို့ဆွေးနွေးပွဲကိုကျင်းပနေတဲ့အီဂျစ်နိုင်ငံတာဝန်ရှိသူတွေကပြောပါတယ်။ငါးလနီးပါးကြာမြင့်လာတဲ့စစ်ပွဲကြောင့်ဂါဇာဒေသမှာလူသားစာနာမှုဆိုင်ရာကပ်ဘေးကြီးနဲ့ရင်ဆိုင်နေရတဲ့အခြေအနေကိုရပ်ဆိုင်းနိုင်မှုသတင်းတစ်ပတ်တောင်မှမကြံတော့တဲ့မွတ်စလင်တို့ရဲ့ရမဒန်ဥပုသ်ကာလမတိုင်ခင်မှာသဘောတူညီချက်ရဖို့စစ်ဆက်ညှိနှိုင်းသူတွေကြိုးပမ်းနေကြတာဖြစ်ပါတယ်။သတင်း၆ပတ်ကြာအပြစ်ခတ်ရစဲပြီးတော့အပြန်အအနေနဲ့တရားခံ40လောက်ထိကိုပြန်ပြီးတော့လွတ်ပေးရေးနောက်ပြီးတော့အစ္စရေးမှာဖမ်းဆီးထားတဲ့ပါလက်စတိုင်းတွေပြန်လွတ်ပေးပြီးတော့ဂါဇာဒေသမှာအကူအညီတွေတွန်းမြင့်ပေးဖို့ရေးစာရာတွေပါဝင်တဲ့သဘောတူညီချက်ရဖို့အတွက်အမေရိကန်ပြည်ထောင်စုကာတာနဲ့အီဂျစ်နိုင်ငံကတာဝန်ရှိတဲ့သူတွေကသတင်းပတ်နဲ့ချီပြီးတော့ကြိုးပမ်းနေတာဖြစ်ပါတယ်။ဟာမတ်စ်ဘက်ကအဆိုပြုချက်တစ်ရက်ကိုတင်ပြထားပြီးတော့မကြခင်ရက်တွေမှာတော့ဆေးဆက်ညှိနှိုင်းတဲ့သူတွေကအစ္စရေးနဲ့ဆွေးနွေးဖို့ရှိနေပါတယ်လို့အီဂျစ်အစိုးရတာဝန်ရှိတဲ့သူတွေကိုကိုးကားပြီးတော့ AB သတင်းမှာဖော်ပြပါတယ် ဲ့အီဂျစ်နိုင်ငံမှာရှိနေသေးတဲ့ဟာမတ်စ်ကိုယ်စားလှယ်အဖွဲ့နဲ့ဆေးစပ်ညှိနှိုင်းသူတွေဟာဒီကနေ့မတ်လ6ရက်နေ့မှာတွေ့ပြစ်လိမ့်မယ်လို့ခန့်မှန်းထားကြောင်းလည်းအီဂျစ်အစိုးရတာဝန်ရှိသူတဦးကပြောပါရရှင
်ရေမင်းနိုင်ငံတောင်ပိုင်းအေဒင်စိတ်ကမ်းမြို့အနီးအာဘေဒုစ်အလံတက်ထားတဲ့အမေရိကန်ကုန်တင်သင်္ဘောတစ်စင်းအနီးမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့တယ်လို့ဗြိတိန်လုံခြုံရေးကုမ္ပဏီ Embry ကဒီကနေ့ပဲပြောပါတယ်။အေဒင်စိတ်ကမ်းအနောက်တောင်ဘက်ရေမိုင်58မိုင်အကွာမှာရှိတဲ့အမေရိကန်ကုန်တင်သင်္ဘောကိုရေမင်ရေတက်လို့ကြီးညာထားတဲ့အဖွဲ့ကလမ်းကြောင်းပြမှုအမိန့်ပေးခဲ့တယ်လို့လည်း Embry လုံခြုံရေးကုမ္ပဏီနဲ့ဗြိတိန်ရေချောင်းကုန်သွယ်အေဂျင်စီတွေကပြောပါတယ်။ရေမင်မှာရှိတဲ့ဟူတီစစ်သွေးကြွတွေဟာဂါဇာကမ်းမြောင်ဒေသကအစ္စရေးရဲ့တိုက်ခိုက်မှုတွေကိုစန့်ကျင်နေပါလက်စတိုင်းတို့နဲ့အတူသက်သားတဲ့ရှိချောင်းပြောခဲ့ပြီးတဲ့နောက်ပင်လယ်နီဘက်အာမန်ဒပ်ရေလက်ကြားနဲ့အေဒင်ပင်လယ်ခွေ့နီးမှာရှိတဲ့သင်္ဘောတွေကိုဒရုန်းတွေဒုံးကျည်တွေနဲ့အဆက်မပြတ်တိုက်ခိုက်မှုတွေလုပ်ခဲ့တာပါဒီလိုရေချောင်းတော်လာမှုတွေကိုချင်းချောင်းနေတဲ့အတွက်အမေရိကန်ကဟူတီတပုံတွေရဲ့မစ်ဆိုင်းဒုံးတွေကိုတင်းလာနေနောက်ပိုင်းကတိုက်ခိုက်ခဲ့ပါသေးတယ်ဟူတီတပုံတွေကတော့ဂါဇာကမ်းမြောက်ဒေသမှာအစ္စရေးရဲ့စစ်စင်ရေးတွေရပ်ဆိုင်းသွားတဲ့အထိတိုက်ခိုက်သွားမယ်လို့ပြောထားပါတယ်ရှင
်ယူကရိန်းနိုင်ငံကဒေသ၈ခုမှာတော့ရုရှားတို့ရဲ့ညာဘက်တိုက်ခိုက်မှုတွေတွင်မှာအဝေးထိန်ဒရုန်း42စင်းနဲ့မစိုင်းဒုံး5စင်းပါဝင်ခဲ့တယ်လို့ယူကရိန်းကဒီကနေ့ပဲပြောလိုက်ပါတယ်ဒရုန်း42စင်းအနက်က38စင်းကိုတော့လေကြောင်းရန်ကာကွယ်ရေးကဒနိုပရက်ထရော့စ်အိုဒါရှာခါဆွန်ခမလစကီချာကာစီခါကစ်ဘင်နစီယာဆူမီဒေတာတွေမှာကြားဖြတ်ပစ်ခတ်နိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကပြောပါရယ်ဆူမီဒေတာမှာတော့လူ9ယောက်ဒဏ်ရာရခဲ့တယ်လို့ယူကရိန်းအစိုးရရှေ့နေရုံကပြောပါရယ်ဒနီပရိုပက်ထရော့စ်ဒေတာရဲ့တိုက်ခိုက်မှုမှာတော့တအားပေးလိုက်တစ်ခုထိခိုက်ခဲ့ပေမဲ့လူထိခိုက်ဒဏ်ရာရတာတော့မရှိဘူးလို့ဒေတာခန့်အုပ်ချုပ်ရေးမှူးဆာဟီလီးဖ်စ်ကပြောပါရယ်ရုရှားဒေတာကတ်စ်ဒေတာအုပ်ချုပ်ရေးမှူးရိုမန်စထရာဗိုက်ကတော့ရုရှားတို့ရဲ့အကြီးဆုံးတပ်ထုစက်ရုံတစ်ခုကလောင်စာတိုးလောင်ရနေရာကိုဒီကနေ့မှပဲယူကရိန်းကဒရုန်း20နဲ့တိုက်ခိုက်ခဲ့တာကြောင့်မိလာမှုဖြစ်ပွားခဲ့ပေမဲ့ထိခိုက်ဒဏ်ရာရသူမရှိဘူးလို့ပြောဆိုခဲ့ပါတယ်ရုရှားနိုင်ငံဘိုရိုညက်ဒေသနဲ့အနောက်ပိုင်းဘိုရိုဂရော့ဒေသတွေမှာတော့ယူကရိန်းတို့ရဲ့ဒရုန်းနဲ့တိုက်ခိုက်မှုကိုဟန်တာကာကွယ်နိုင်ခဲ့တယ်ဆိုတာကိုရုရှားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်ရှင်
ဒီ American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1180ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗုဒ္ဓဦးညဗျူရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကိုအပြင်းထန်ကန့်ကွက်ရှုံချကြောင်းနဲ့ဒီအကြမ်းဖက်မှုတွေကိုချက်ချင်းရပ်ဆိုင်းပေးဖို့အာဆီယံအရှိတောင်အာရှနိုင်ငံတွေကခေါင်းဆောင်တွေနဲ့ဩစတြေးလျနိုင်ငံကြား၃ရက်ကြာထိပ်သီးဆွေးနွေးပွဲအပြီးမတ်လ6ရက်ဒီကနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာတောင်းဆိုထားပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာတဟုန်တို့ကြီးထွားလာတဲ့ပြည်ပခအကြက်တဲတွေကိုဖြည့်ရှင်းနိုင်မှုအာဆီယံဘုံသဘောတူညီချက်၅ရက်ကိုအကောင့်ထဲပို့နိုင်ရေးအတွက်ဆက်လက်ပံ့ပိုးသွားမယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်အာဆီယံရဲ့ဒီဘုံသဘောတူညီချက်၅ရက်ကိုအကောင့်ထဲပို့ရမှာအာဆီယံဩစတြေးလျမဟာမိတ်အဖွဲ့အနေနဲ့တခြားမိတ်ဖက်နိုင်ငံတွေအပါအဝင်မြန်မာအိမ်နီးချင်းနိုင်ငံတွေနဲ့ကုလသမဂ္ဂတို့ကိုတိုက်တွန်းတောင်းဆိုသွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ထိရောက်တဲ့လူသားချင်းစာနာထောက်ထားမှုအကူအညီနဲ့အားလုံးပါဝင်တဲ့ညှိနှိုင်းဆွေးနွေးပွဲတွေကိုလှုပ်ဆောင်ဖို့ကိုလည်းတိုက်တွန်းထားပါသေးတယ်။ဩစတြေးလျနိုင်ငံကအာဆီယံရဲ့ဆွေးနွေးပွဲနိုင်ငံဖြစ်ခဲ့တဲ့နှစ်90ပြည့်အထိမ့်မဲ့အဖြစ်အာဆီယံဩစတြေးလျထိပ်သီးဆွေးနွေးပွဲကိုမတ်လ4ရက်ကနေ6ရက်နေ့ထိမဲလ်ဘုန်းမြို့မှာ3ရက်ကြာကျင်းပခဲ့တာပါ။မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးကတည်းကစစ်ကောင်စီကိုအာဆီယံအစည်းအဝေးတွေကိုတက်ခွင့်မပေးဘဲနဲ့နိုင်ငံရေးအရာကိုစားပြုသူမဟုတ်သူတွေကတက်ရောက်ခွင့်ပေးခဲ့တဲ့အတွက်ဒီအစည်းအဝေးပွဲမှာစစ်ကောင်စီဘက်ကကိုယ်စားလှယ်တက်ရောက်ခြင်းမရှိခဲ့ပါဘူးရှင်။
မြန်မာနိုင်ငံသားတွေအပါအဝင်ရွှေပြောင်းနေထိုင်တဲ့သူတွေနဲ့ဒုက္ခသည်တွေကိုမလေးရှားနိုင်ငံမှာမတရားဖမ်းဆီးထိန်းသိမ်းထားတာတွေရှိနေတယ်လို့လူခွင့်ရေးလှုပ်ရှားသူတွေနဲ့အာဆီယံလွှတ်တော်အမတ်တွေကဝေဖန်လိုက်ပါတယ်။ကလင်းငယ်ပေါင်း1400အပါအဝင်ရွှေပြောင်းနေထိုင်တဲ့သူတွေနဲ့ဒုက္ခသည်12000လောက်ကဖမ်းဆီးခံထားရပြီးတော့သူတို့ကိုထိန်းသိမ်းထားတဲ့နေရာဟာလည်းသူတို့ရဲ့စိတ်ပိုင်းရုပ်ပိုင်းထိခိုက်လောက်တဲ့အခြေအနေအထိဆိုးဝါးနေပါတယ်လို့နိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့ Human Rights Watch ကလည်းဒီကနေ့အစီရင်ခံစာထုတ်ပြန်ပါတယ်။မလေးရှားအနာပိုင်းတွေကရွှေပြောင်းနေထိုင်တဲ့သူတွေကိုရာဇဝတ်သွားတွေတစ်ဖွဲ့ဆက်ဆံနေပြီးတော့လူဝင်မှုကြီးကြပ်ရေးထိန်းသိမ်းရေးစခန်းတွေမှာတော့သူတို့ဟာ ပြင်ပကဘာနဲ့အဆက်အသွယ်မရဘဲနဲ့အချိန်တော်ကြာဖမ်းဆီးခံထားရတယ်လို့ HRW အဖွဲ့ရဲ့အာရှရေးရာသုတေသီရှင်နာဘော့ခနာကပြောပါရယ်ဖမ်းဆီးထားတဲ့သူတွေကိုတွေ့ဆုံခွင့်ပေးဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကို2019ခုနှစ်ဩဂုတ်လကတည်းကကန့်သက်ထားတယ်လို့အစီရင်ခံစာမှာဖော်ပြထားပါရယ်မလေးရှားနိုင်ငံမှာဒုက္ခသည်ဒါမှမဟုတ်ခိုးလုံခွင့်ရဖို့ UNHCR မှာရှောက်ထားသူကခန့်မှန်းခြေလူပေါင်း 38,000 ကျော်ရှိနေပြီးတော့အများစုကတော့မြန်မာနိုင်ငံကဖြစ်တယ်လို့ပြောပါအခုလိုမျိုးမလေးရှားထိန်းသိမ်းရေးစခန်းတွေမှာဒုက္ခသည်တွေကြုံတွေ့နေရတဲ့ကြောက်မက်ဖွယ်အခြေအနေတွေကိုဖော်ပြထားတဲ့ HRW ရဲ့အစီရင်ခံစာအပေါ်အလွန်မင်းဆိုရင်မကင်းဖြစ်မိပါတယ်လို့အာဆီယံလူခွင့်ရေးလွှတ်တော်အမတ်များအဖွဲ့ APHR ကလည်းဒီကနေ့ကြေညာချက်ထုတ်ပါတယ်ထိန်းသိမ်းရေးစခန်းတွေမှာအလွဲသုံးစားလုပ်တာအကြမ်းဖက်မှုအပါအဝင်လူမဆန်တဲ့အခြေအနေတွေကိုအဆုံးသတ်ဖို့အတွက်မလေးရှားအာဏာပိုင်တွေကို APHR နဲ့တခြားလူခွင့်ရေးအဖွဲ့တွေကနှစ်အတန်ကြာကတည်းကတောင်းဆိုနေကြတာဖြစ်ပါတယ်ရှင်
တောင်တရုတ်ပင်လယ်ရေးမှာဖိလစ်ပိုင်နိုင်ငံဟာအမေရိကန်နိုင်ငံရဲ့အတုံးချတာကိုခံနေရတယ်လို့တရုတ်နိုင်ငံကဒီကနေ့ပဲပြောလိုက်ပါတယ်။မနေ့ကတောင်တရုတ်ပင်လယ်ထဲမှာဖြစ်ခဲ့တဲ့တရုတ်နဲ့ဖိလစ်ပိုင်ကမ်းခြေစောင့်တပ်သင်္ဘောနှစ်စင်းတိုက်မိခဲ့တဲ့အတွက်တပ်ဖွဲ့ဝင်၄ဦးထိခိုက်ဒဏ်ရာရပြီးတဲ့နောက်တရုတ်ကိုယ်စားလှယ်တစ်ဦးကိုဖိလစ်ပိုင်ဘက်ကဆင့်ခေါ်ကန့်ကွက်ခဲ့ပါသေးတယ်။တရုတ်ဘက်ကတော့ဖိလစ်ပိုင်သင်္ဘောတွေတရုတ်ရေပိုင်နယ်ထဲကိုဝင်ရောက်လာတာကိုထိန်းချုပ်ခဲ့ကြောင်းနဲ့ဖိလစ်ပိုင်သင်္ဘောဟာတရုတ်သင်္ဘောကိုရွေချက်ရှိရှိနဲ့တိုက်ခိုက်ခဲ့တာလို့ဆွဆွဲထားပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောရေးဆိုခွင့်ရှိသူမောင်နှင်းကလည်းအမေရိကန်အနေနဲ့ဖိလစ်ပိုင်ကိုအတုံးမချဖို့နဲ့ဖိလစ်ပိုင်အနေနဲ့လည်းအမေရိကန်ရဲ့လက်ဝေခံနိုင်ငံမျိုးအဖြစ်မခံသင့်ဘူးလို့ပြောပါရယ်တရုတ်ဟာအရှေ့တောင်အာရှနိုင်ငံတွေရဲ့အပြိုင်ဆိုင်တောင်းဆိုထားမှုတွေကိုလူလူရှုထားပြီးတော့တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးကိုသူပိုင်အဖြစ်တောင်းဆိုနေတာပါနိုင်ငံတကာခုံတမာရေးစီရင်ချက်ကတော့ဒီတောင်းဆိုချက်ဟာအခြေမြင့်မရှိဘူးလို့ကြေညာခဲ့ပါရယ်အာဆီယံအဖွဲ့ဝင်တွေနဲ့ဩစတြေးလျနိုင်ငံတို့ကြားဆွေးနွေးခဲ့တဲ့ထိပ်သီးဆွေးနွေးပွဲအပြီးဒီကနေ့ထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်ထဲမှာတော့တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်ပြီးဒေသရင်းမှာငြိမ်းချမ်းရေးလုံခြုံရေးနဲ့တည်ငြိမ်ရေးကိုအန္တရာယ်ဖြစ်စေတဲ့တစ်ဖက်သက်လှုပ်ဆောင်မှုတွေကိုရှောင်ရှားနိုင်မှုအတွက်နိုင်ငံအားလုံးကိုတိုက်တွန်းကြောင်းဖော်ပြထားပါတယ်ရှင်
တရုတ်နိုင်ငံကသူ့ရဲ့စစ်အသုံးစရိတ်ကို 9.2 ရာခိုင်နှုန်းတိုးမဲ့အကြောင်းမနစ်အင်္ဂါနေ့ကကြေညာလိုက်ပါတယ်။သမ္မတရှီချင်းဖင်လက်ထက်သမ္မတတာဝန်ယူခဲ့တဲ့လွန်ခဲ့တဲ့17နှစ်တာကာလအတွင်းမှာစစ်အသုံးစရိတ်ကနှစ်ဆကျော်တိုးလာတာဖြစ်တယ်လို့ထိုင်ဝမ်နဲ့ပတ်သက်လို့တရုတ်ဘက်ကအတင်းမာဆုံးရည်တည်ချက်ကိုပြသနေတဲ့အချိန်မှာပဲအခုလိုမျိုးစစ်အသုံးစရိတ်ကိုတိုးမြင့်လိုက်တာဖြစ်ပါတယ်။2013ခုနှစ်ရှီချင်းဖင်သမ္မတတာဝန်စပြီးတော့ယူခဲ့တဲ့အချိန်တုန်းကစစ်အသုံးစရိတ်ကဘီလီယံ100ပဲရှိခဲ့တာပါ။အခုဆိုရင်တော့စစ်အသုံးစရိတ်ကဘီလီယံ230အထိတိုးမြင့်လိုက်ပါတယ်။ဒီလိုတိုးမြင့်လိုက်တဲ့စစ်အသုံးစရိတ်ဟာပြီးခဲ့တဲ့နှစ်ကအစိုးရအသုံးစရိတ်မှာတင်ပြချက်နဲ့ဒီနှစ်တရုတ်နိုင်ငံစီးပွားရေးဖွံ့ဖြိုးမှုကြိုတင်ခန့်မှန်းချက်ထက်900ခိုင်နှုန်းကျော်ထပ်ပြီးတော့တာလွန်နေပါတယ်။တရုတ်စစ်တပ်ဟာခင့်မီအောင်တိဆောက်ရေးစီမံချက်ကို2035ခုနှစ်မှာအပြီးသက်အကောင့်ထဲပေါ်မှာဖြစ်ပြီး2049ခုနှစ်မှာတော့ကမ္ဘာအဆင့်မီစစ်တပ်အဖြစ်နဲ့တိဆောက်နိုင်အောင်တရုတ်ကကြိုးစားနေတာဖြစ်ပါတယ်။ထိုင်ဝမ်နဲ့ပတ်သက်လို့ငြင်းငြင်းစွာပြန်လဲပေါင်းစည်းရေးဆိုတဲ့အတုံးနှုံးကိုလည်းမတုံးတော့ဘဲနဲ့ထိုင်ဝမ်တို့ရဲ့လွတ်လပ်ရေးကိုလုံးဝလက်ခံမှာမဟုတ်တဲ့အကြောင်းပြင်းပြင်းထန်ထန်ပြောဆိုလာသလိုထိုင်ဝမ်ရေလက်ကြားမှာစီးရေးလှုပ်ရှားမှုတွေကလည်းဒီနှစ်ပိုင်းနေမှာပို့ပြီးတော့တိုးလှုပ်ဆောင်လာနေပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ရခိုင်ပြည်နယ်အတွင်းတိုက်ပွဲကာလ3လကျော်မှာအေးရခိုင်တပ်တော်ကမြို့နယ်9ခုနဲ့စစ်ကောင်စီစခန်း200ကျော်ကိုသိမ်းပိုက်ထားနိုင်တဲ့အခြေအနေကိုတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့အေအေရခိုင်တပ်တော်တို့ကြားမှာတိုက်ပွဲကာလ3လတာကျော်အတွင်းမှာတော့မြို့နယ်ပေါင်း9ခုနဲ့စစ်ကောင်စီရဲ့တပ်စခန်း200ကျော်ကိုသိမ်းပိုက်ထားနိုင်ပါတယ်လို့အေအေပြောခွင့်ရကပြောပါတယ်။ဒီကနေ့မှလည်းရခိုင်ပြည်နယ်ကတောင်ကုတ်ရံပြဲရသေးတောင်ဘူးတီတောင်မောင်တော်မြို့နယ်တွေဘက်မှာနှစ်ဖက်တိုက်ပွဲတွေအတော်လေးပြင်းထန်နေပါတယ်။တပ်စခန်းတွေမြို့နယ်တွေတစ်ခုပြီးတစ်ခုဆုံးရှုံးနေရတဲ့စစ်ကောင်စီအနေနဲ့မြို့ပေါ်ဒေသခံပြည်သူတွေကိုလူသားတိုင်းဖြစ်နေအသုံးပြုနေတယ်လို့လေဒေသခံတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ပြောပြပေးပါမယ
်ပြီးခဲ့တဲ့2023နိုဝင်ဘာလအတွင်းမှာစတင်ဖြစ်ပွားခဲ့တဲ့စစ်ကောင်စီနဲ့ရခိုင်တပ်တော်အေအေကြားကတိုက်ပွဲတွေဟာရခိုင်ပြည်နယ်အနှံ့မှာဒီကနေ့အထိပြင်းထန်နေဆဲဖြစ်ပြီးရခိုင်မြောက်ပိုင်းကမြို့နယ်6ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တို့ကိုအေအေကအပီးအပိုင်တိုက်ပိုက်ထားပါတယ်ဒါအပြင်စစ်ကောင်စီတပ်စခန်း200ကျော်ကိုလည်းတိုက်ပိုက်ထားပြီးထောင်နဲ့ချီတဲ့စစ်သုံးပန်းတွေလည်းဖမ်းဆီးထားတယ်လို့ရခိုင်တပ်တော်အေအေပြောခွင့်ရခိုင်သူကားကမတ်လ4ရက်တနင်္လာနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
ရခိုင်ပြည်မှာရခိုင်တပ်တို့ထိုးစစ်ဆင်တွေလောက်ကပဲလဲဟင်းရှင်တိ မြို့နေပေါင်းခေါင်းမြို့နေနဲ့ရန်သူတပ်စခန်းပေါင်းနှရာ15ခုကိုအလုံးစုံတိုက်ခိုက်သိမ်းပိုက်ထားပြီးဖိတ်တယ်ပိုင်းနောက်ထပ်မြို့နေအများစုမှာလေတိုက်ပွဲဒီပြန်ပြန်ထန်ထန်ဆက်လက်ပနာဖိတ်ပေါ်လို့ဟင်းနေပါတယ
်အေးအနေနဲ့ရခိုင်ပြည်နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းအလုံးကိုသိမ်းပိုက်သွားမယ်လို့ပြောဆိုထားပြီးမြို့နယ်တော်တော်များများကိုထိုးစစ်ဆင်တိုက်ခိုက်နေတာပါဒီကနေ့မှလည်းရခိုင်တောင်ပိုင်းကတောင်ကုန်းမြို့နယ်မှာတိုက်ပွဲတွေပြင်းထန်နေတယ်လို့ရသေးတောင်မြို့နယ်ကဇေဒီပင်ကျေးရွာကိုလည်းစစ်ကောင်စီကဘုံကျဲနေတာရှိတယ်လို့ရခိုင်အရေးတက်ကြွလှုပ်ရှားသူဦးထွန်းကြီးကပြောပါတယ်
အမနေ့ကတော့ဒီပုံမကျွမ်းမြို့နယ်မှာရှိတဲ့ဒီဟိုပေါ့နော်950တာရင်ကိုဒီတပ်မကိုသိမ်းလိုက်ပြီးသူတို့တော့ဒီဘက်ကထောက်ပြန်လာတာရှိတယ်ဆိုတော့လက်ရှိရှင်ဒီကတော့ဒီနေ့ဆိုရင်လည်းဒီဟိုပေါ့ဒီရတိတောင်မြို့နယ်ဘက်မှာဒီဇယ်ဒီပင်ရွာကိုဒီစစ်ကောင်စီကနေဘုံကျနေတာရှိနေတယ်တစ်ဖက်မှာလေးဒီတောင်ကုန်းမြို့နယ်တန်တွဲမြို့ကြားမှာဒီတိုက်ပွဲကပြင်းထန်နေတော့ပဲပေါ့လေဆိုတော့ခန်းပြေအနှိုင်းကတော့တိုက်ပွဲကဒီခန်းပြေတောင်ဖက်အဆုံးမြောက်ဖက်အဆုံးမှာဒီတိုက်ပွဲတွေတောက်လျှောက်ဖြစ်နေတယ်လို့ပြောလို့ရတဲ့အခြေအနေမျိုးပါဟုတ
်ရခိုင်ပြည်နယ်မှာယာနဲ့ချီတဲ့တက်စကန်တွေအပြင်မြို့နယ်တချို့ကိုလက်လွတ်ဆုံရှုံထားရတဲ့စစ်ကောင်စီအနေနဲ့ကြံရှိနေသေးတဲ့မြို့နယ်တွေကိုကာကွယ်နိုင်ဖို့အတွက်မြို့ဝင်မြို့ထွက်လန်ဒရာတွေဖျက်ဆီးတာတွေရှိနေတယ်လို့မြို့တွင်းအဝင်ထွက်တွေကိုကန့်သတ်ပြီးဒေသခံတွေကိုလူသားတိုင်းအဖြစ်အသုံးပြုနေတယ်လို့လည်းဦးထွန်းကြီးကဆက်ပြောပါတယ
်ဒီတစ်တွေရလို့မဟုတ်ပါဘူးရခိုင်ပြည်နယ်မှာအခုစစ်ကောင်စီရှိနေသေးတဲ့မျိုးတွေအကုန်လုံးမှာရှိနေတဲ့ပြည်သူတွေကတော့အပြင်ထွက်ခွင့်ပြင်ထွက်ခွင့်ဝင်ခွင့်လုံးဝမရှိဘူးပေါ့လေနော်အဲဆိုရင်လည်းဒီရာကုန်တစ်တွေကားလိုင်းကိုဖျက်ပြီးတော့ဒီအကုန်လုံးကိုဒီဘက်ဖို့နဲ့တူပြီးတော့ဒီဖျက်ဆီးကြတယ်ပိုက်ကြတယ်တစ်တွေဆိုရင်လည်းဒီအမြင့်ကျန်းတတော်ကိုအရင်ကတည်းကရှိုးကြပြီပေါ့လေဆိုတော့အခုလည်းထပ်ပြီးတော့ဒီဘက်မှာတတော်တွေထပ်ရှိုးတာပဲလောက်နေတယ်ဆိုတော့အပြင်ထွက်ခွင့်ကလည်းဒေသခံပြည်သူတွေကိုလည်းလုံးဝဒီအပြင်ထွက်ခွင့်ပေးမထားဘူးဒါတော့မျိုးနေတန်းပါပဲကြောက်ဖြူလေးဒီတန်းဖြစ်တယ်အိုင်းလေးဖြစ်တယ်တခြားစစ်တောင်ဘူးတီတောင်မောင်တော်စစ်တွေပေါ့လေနော်ဆိုတော့တမျိုးမကြံပါပဲစစ်ကောင်စီရှိနေသေးတဲ့မျိုးတွေအကုန်လုံးကတော့ဒီလူသားတန်းကဖြစ်နေသူတို့ဒီတစားခံဖြစ်ခေါ်တတ်တဲ့ပုံစံမျိုးကိုတွေ့နေရပါ
ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစတိုက်ပွဲတွေတကြောပြန်ပြင်းထန်လာနေတဲ့ရခိုင်ပြည်နယ်မှာရေလန်းကုန်းလန်းတွာလာမှုတွေကန့်သက်ထားတာကြောင့်စားနေရခါနဲ့အခြေခံပစ္စည်းတွေရှားပါးလာနေတယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကဒီတစ်ပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်အခြေအနေတွေပိုဆိုးလာနေတဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်နေရဲစွန့်ခွာထွက်ပြေးနေရသူ3သိန်းကျော်အထိရှိလာနေပြီးတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်နေရဲစွန့်ခွာသူအရေအတွက်ဟာလည်းအခုဆိုရင်2,800,000ကျော်ရှိနေပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုရုံးကခန့်မှန်းထားပါတယ်ခင်ဗျာ
ဒါကတော့စစ်ကောင်စီတပ်နဲ့အေးအေးရခိုင်တပ်တော်တို့ကြားစစ်ရေးနောက်ဆုံးအခြေအနေကိုစံကြော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်နီဘက်ကဒေသအခြေအနေတွေကိုတင်ပြပေးကြပါတယ်2023ခုနှစ်အတွင်းတိုက်ပွဲတွေပြင်းထန်ခဲ့တဲ့ကယားပြည်နယ်ဒေသအခေါ်ကရင်နီဒေသဖားဆောင်မြို့မှာတော့အခုချိန်ထိကြိုကြားကြိုကြားတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတယ်လို့ဒေသတွင်းလူခွေအခြေအနေလေ့လာဆောင်တည်သူတွေက VOA ကိုပြောပါတယ်ပြီးခဲ့တဲ့မတ်လ3ရက်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရသားတချို့သေဆုံးထိခိုက်ဒဏ်ရာရခဲ့တယ်လို့ဖုံးတော်ကြီးကြောင့်လည်းနေအိမ်120လောက်လည်းပျက်စီးခဲ့ပါတယ်တိုက်ပွဲကြောင့်မြို့ကန်ဒေသခံအများစုကအိုးအိမ်ဆွန့်ခွာပြီးတော့ဘေးလွတ်ရာကိုတိမ်းရှောင်နေရပြီးတော့လက်ရှိမြို့ထဲမှာလည်းလူရာနဲ့ချီပြီးတော့ပိတ်မိနေဆဲဖြစ်ပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့အလိမ္မာပြောပြပေးပါမယ်ရှင
်ပြီးခဲ့တဲ့ February 29ရက်ကစတင်ပြီးတော့ဖားဆောင်မြို့မှာကရင်ဒီပူပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားရက်စက်တိုက်ပွဲတွေဖြစ်ပွားနေပါတယ်လက်ဖက်ပြင်းထန်တဲ့တိုက်ခတ်မှုတွေမရှိပေမဲ့ဂျိုကြားပြစ်ခတ်မှုတွေမတ်လ5ရက်မနေ့ကအထိဆက်ရှိနေတယ်လို့ဂရင်းဒီလူခွေရဲ့အဖွဲ့တီထောင်သူကိုမညာက VOA ကိုပြောပါတယ်
သူစီးရရကတော့ဆက်ပြီးတော့မှကြောက်ကြောက်ကြောက်တော့ဖြစ်တော့ဘောနော်ဒါပေမဲ့အကြီးကျယ်ဝင်ရတိုက်ခတ်တာတော့ရက်သွားပြီဘောနော်ဒါပေမဲ့ဆက်ပြီးတော့မှဖာဆောင်မျိုးဆက်စီးနေပို့တွေ့တော့ဆက်လုံနေတာဖြစ်ပါတယ်ဟုတ်ကျွန်တော်တို့ကတော့အသေးစိတ်ကပြောလို့များတာလည်းရှိလို့ပ
ါဖာဆောင်တိုက်ပွဲနဲ့ပတ်သက်လို့ဂရင်းဒီအမျိုးသားများကာကွယ်ရေးတပ်ကင်းDF ရဲ့ဗဟုပြန်ကြားရေးတာဝန်ခံတာအဆိုးကအခုလိုပြောပါတယ
်တိုက်ပွဲကတော့9ရက်6ရက်လောက်တော့ရှိပြီပေါ့နော်ဖြစ်တာအချိန်တွေကတော့ကျွန်တော်တို့ KND ရဲ့ကလည်းဒါဟိုဥဆောင်ပြီးတော့ပါဝင်တိုက်ခိုက်တာမျိုးမဟုတ်တဲ့အတွက်ကျွန်တော်တို့သတင်းချက်လည်းသိစိတ်တွေကိုမသိရဘူးပေါ့နော်နေချောင်းတိုက်ခိုက်မှုတွေရှိတယ်မိလောင်ပျက်စီးတာတွေရှိတယ်လို့တော့ကြားတယ်ဗျဆိုတော့အသေးစိတ်ကိုတော့ကျွန်တော်တို့လည်းမပြောနိုင်ပါဘူးခင်ဗျဟုတ်
ဖားဆောင်မျိုးကိုထိ ंछ ုံနိုင်ဖို့ကရီဒီပူပေါင်းတပ်ဖွဲ့တွေကစူးစမ်းနေသလိုစစ်ကောင်စီဘက်ကလည်းလေကြောင်းတွေပါအပြင်းထန်ခုခံတိုက်ခိုက်နေပါတယ်။ဖားဆောင်တိုက်ပွဲနဲ့ပတ်သက်လို့ဥဆောင်တိုက်ခတ်နေတဲ့ကရီဒီပြည်တပ်မတော် KA နဲ့ကရီဒီပြည်လူမျိုးပေါင်းစုပ ြည်သူလူမျိုးရေးတပ်ဦးကလလာတာတို့ကို VOA ကဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ဖားဆောင်စီရင်အခြေအနေနဲ့ပတ်သက်လို့ကြားပြည်တဲ့အစိုးရအဖွဲ့ပြောခွင့်ရလူမှုရေးရာဝန်ကြီးဦးအောင်ဝင်းဦးကိုတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်ပိတ်ထားပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်တာမရှိသေးပါဘူး။လက်ဖက်တိုက်ပွဲပြင်းထန်ပြီးတဲ့နောက်နေ့စဉ်ဆိုသလိုစစ်ကောင်စီဘက်ကလေးချောင်းအုပ်ပြုဘုံကျဲတိုက်ခတ်နေတာပါ။ဒီတိုက်ခတ်မှုကြောင့်အရတားတေဆုံထိခိုက်ဒဏ်ရာရရှိသလိုဖုံးကြီးကျောင်းတွေနဲ့နေအိမ်တွေ120လောက်မီးလောင်တာထိခိုက်ပျက်စီးမှုရှိတယ်လို့ဂရီဒီလူခွေရေးအဖွဲ့တည်ထောင်သူကိုပညာကပြောပါတယ်
။ဟိုလေနဲ့ပုံကျဲတော့လေတော်တော်လေးအဲဟိုအိမ်ဘောနော်တော်တော်မီးလောင်ပါတယ်120ဝန်းကျင်ပါနော်အဲဒီမီးလောင်တာထိခိုက်မှုကလည်းကျွန်တော်အခုတိတလောက်ကတော့တရားကတော့ချက်ချင်းပွချင်းပြီးဒီဆုံးတော့ပေါ့နော်ကျွန်တော်15ရောက်ခါနဲ့20ဝန်းကျင်ကတော့ဒီကံတရားမှုတွေရှိတယ်လို့အကြမ်းမြဲပြတော့ဟိုတည်ထားတာရှိပါတယ်ဟုတ်
ဒေတာတွေကတိုင်းရဲတွေတွေပါတော့လေကြောင်းတိုက်ခတ်မှုနဲ့စစ်တပ်လက်ပစ်ခတ်မှုကြောင့်ဖားသောမြို့ကွက်တဲ့ရွက်ွက်ထဲကစစ်ဘေးရှောင်တွေစုနေထိုင်တဲ့ဖုံးကြီးကျောင်းမှာအရသား5ဦးသေဆုံးပြီးတော့20ဦးဒဏ်ရာရရှိတယ်လို့ဖော်ပြထားပါတယ်။ဖားသောမြို့ဟာအေဂျီ300ရှိပြီးတော့လူဦးရေ3000လောက်နေထိုင်တဲ့မြို့ဖြစ်ပါတယ်။ပြီးခဲ့တဲ့2023ခုနှစ်ထဲဖားသောမြို့နယ်နဲ့မဲဆဲမြို့နယ်မှာတိုက်ပွဲတွေဖြစ်ပွားလို့အများစုကတိတ်ရှောင်နေကြရပြီးမြို့ထဲမှာလူတစ်ထောင်ဝင်းစစ်သားကြန့်ရှိတာပါအခုမြို့ထဲမှာပါတိုက်ပွဲဖြစ်ပွားလို့ထပ်မံတိတ်ရှောင်နေကြရပါတယ်ဒါပေမဲ့တိုက်ပွဲတွေကြားမှာလူရချီမြို့ထဲမှာပိတ်ပီနေစေဖြစ်တယ်လို့ဂရီဒီလူခွေရေးအဖွဲ့တည်ထောင်သူကိုပညာကပြောပါတယ
်ခုကတော့ဟို900ဝင်းကျင်လာတော့ထွက်လာနိုင်ပြီပေါ့နော်ပြပြနဲ့ထွက်တာပေါ့နော်ဒါပေမဲ့စစ်ကောင်စီတတ်နေနေတဲ့ area ကလူတွေကထွက်လို့မရပဲဖြစ်နေတယ်ဆိုတော့ကျွန်တော်တို့လည်းသိတိထားတာရှိတော့ပေါ့နော်အဲ့တော့အိုတော်တော်တင်တာကလေဒီရာကနာတော့ကြာမှနေတယ်ဟိုဒီစားရခုတော့ဟိုတရားနေရတော့ဟိုကြာနိုင်ပါလိမ့်တယ်ဟုတ်ဟိုမြုပ်တွင်းမှာလေ
စစ်ကောင်စီတပ်တွေဟာအရက်သားနဲ့ရဲဘော်တွေမခွဲကြပဲတိုက်ခလေးရှိတာမို့တိုက်ပွဲကြပိတ်မိနေသူတွေအတွက်စိုးရိမ်မှုဖြစ်နေရတယ်လို့ကိုမညာကပြောပါတယ်အိုဝေစုခွာဘေးလူရာကိုတင်းရှောင်းလာတဲ့မြို့ကအများစုကအဝတ်တထဲကိုတစ်ခုနဲ့အသက်ဘေးလွတ်အောင်ထွက်ပြေးလာကြတာပါသူတို့ကိုကယ်ရီဒီ၊နှွေဦးတော်လိုင်းရဲ့အင်အားစုတွေကနေရာချထားပေးပြီးတော့အရေးပေါ်အကူအညီပေးထားတယ်လို့ဆိုပါတယ်ရှင်
။ဒါကတော့ကယင်နီဘက်ကတိုက်ပွဲအခြေအနေတွေအလိမ်မာပြောပြပေးခဲ့တာပါရှင်။တဆက်သေးပါပဲကယင်နီပြည်နယ်တရားသူကြီးချုပ်ကလွိုက်ကော်တက္ကသိုလ်ပါမောက်ခချုပ်နဲ့၅ဦးကိုမတရားအသိပုံမှန်နဲ့ပြစ်ဒဏ်ချမှတ်လိုက်တဲ့သတင်းကိုတင်ပြပေးချင်ပါတယ်။ကယားပြည်နယ်လွိုက်ကော်တက္ကသိုလ်ပါမောက်ခချုပ်နဲ့ဒုပါမောက်ခချုပ်အပါအဝင်၅ဦးကိုမတရားအသိအဥပဒေပုံမှန်စက်ခွန်1နဲ့ထောင်ဒဏ်2နှစ်နဲ့ငွေဒဏ်6သိန်းချမှတ်လိုက်တယ်လို့ကယင်းနီပြည်နယ်တရားသူကြီးချုပ်ခူပိုးရဲက VOA ကိုဒီကနေ့ပြောပါရယ်လွိုက်ကော်တက္ကသိုလ်ပါမောက်ခချုပ်အပါအဝင်ဝန်ထမ်းတွေနဲ့မိသားစုဝင်စုစုပေါင်း204ဦးကို KNDF နဲ့ PDF တို့ဖမ်းဆီးခဲ့တာမှာ193ဦးကိုပြန်လွှတ်ပေးခဲ့ပြီးတော့ကြန့်ရှိနေတဲ့17ဦးထဲကအခု5ဦးအပေါ်မှာကရင်ပြည်နယ်အစိုးရကပြစ်ဒဏ်စီရင်ချက်ချမှတ်လိုက်တာဖြစ်ပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းအခြေခံပြီးမတ်အင်ဂျင်တိုင်းတင်ပြပေးပါမယ်။
ကယားပြည်နယ်ဒေသခေါ် KNDP ပြည်လွိုက်ကော်တက္ကသိုလ်ကပါမောခချုပ်ဒုပါမောခချုပ်အပါအဝင်5ဦးကိုမတရားအသိအဥပဒေပုံမှစက်ခွန်1နဲ့ထောင်ဒဏ်2နှစ်နဲ့ငွေဒဏ်6သိန်းချမှတ်လိုက်တဲ့အကြောင်း KNDP ပြည်နယ်ပြည်နယ်တရားသူကြီးချုပ်ခူပိုးရဲက VOA ကိုပြောပါတယ်
လကောတက္ကသိုလ်ကပမောချုပ်အပောင်းဝေပေါ်နော်ငါဦးကိုကျွန်တော်တို့ကဒီတရားလိုလို့တဲ့သူကဒီပုမမတရားတဲ့တဲ့ဦးဒီပုမဆက်ကိုတေးရတရားဆွဲဆိုလာတာပေါ့နော်အဲတော့ကျွန်တော်တို့တရားသူကြီးတရားရုံးဖက်ကအဲ့ဒီမှုကိုလက်ခံဆေးပြီးတော့မှဒီမှုရုပ်ရှင်းပေါ့နော်ဖက်စင်ဒီစစ်စစ်ပေါ့ပေါ့ချေရတော့ဒီအာကာကရှိနေရဒီကတ်ဖက်ဆိုချဲ့လေကြောင့်ကျွန်တော်တို့ကထောင်ကနေနေနဲ့ငွေတာကိုတင်းစီချက်ခါစီဖို့ကျွန်တော်တို့ကတရားရုံးကနေပြီးတော့မှမေ့ချလိုက်တာဖြစ်ပါတယ်
ပါမောခချုပ်ဥအောင်ခင်မြင့်ဒုပါမောခချုပ်ဒေါ်တိတာအပါအဝင်၅ဦးကို KNDP ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကိုစား KNDP ရဲဌာနကတရားလိုပြုလုပ်ပြီးအမှုဖွင့်တရားဆွဲဆိုခဲ့တာလို့ဆိုပါရယ်အမှုရဲ့စစ်ဆေးပေါ်ပေါက်ချက်နဲ့တရားဆွဲဆိုခံရသူတွေရဲ့ထွက်ဆိုချက်အရဖေဖော်ဝါရီလ25ရက်နေ့မှာထောင်ဒဏ်နဲ့ငွေဒဏ်အပြည့်အစုံအမိန့်ချမှတ်ခဲ့တယ်လို့တရားသူကြီးချုပ်ခူပိုးရဲက VOA ကိုပြောပါရယ်ဘလို့ပြစ်မှုမျိုးတွေရှိတယ်ဆိုတဲ့အသေးစိတ်ကိုတော့ရှင်းလင်းပြောဆိုခြင်းမရှိပါဘူးပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလတည်းကလွိုက်ကော်မှာတိုက်ပွဲပြင်းထန်ကလေးကလွိုက်ကော်တက္ကသိုလ်အတွင်း Nan CDM ne, Midasu in Susubao, Nea Liugu, Dolaida Puerega, Belo Yagu, Koto, Shipyang, Pigabi, Kini P, Jagala, Ocho Yi Gansiga, Tending Sao Shao Tabare, Sikansi ne, Better Sanwe Mumashide, Nan CDM ne, Midasu in Susubao, Dia, Gozet Dongu, Kini P, Jagala, Ocho Yi Gansi, a two songs and Sisei, Pue Puezi B, Digger and Nit, Noin Balare Ma, Nenin Dan Pigabare,
เดี๋ยวลุไปไล่เตะแท้ก็กินนี่เดต้ากันผิดเตะตูรีอนีเนี่ยขันวินกะดีเนี่ยตูรู้မျိုးเนี่ยมาเปลี่ยนนี่ถ่ายဝင်ไปတယ်လို့กินนี่ပြကြာကလာအုတ်ချုပ်ရေးကောင်းစီအတွေ့အမှုနှစ်ကိုပညာကဗီအိုကိုခုလို့ပြောပါတယ်ဒီအမှုဆွတင်ပြီးတော့မျိုးဖွင့်နေတဲ့ချိန်မှာဒီတရားဒီတို့မျိုးနဲ့တရားရုံးကနေစင်တာချဲချတော့ဗောနော်ဒီပြင်းနေတန်တွင်ခဏခဏကွေးတွေထိုးကြတာတို့ချောလဲနေကလူဆိုအချားနေကလူဆိုတာချက်နေပ
ရေးဘက်ကတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်
။ဒါကတော့ကရင်နီပြည်နယ်တရားသူကြီးချုပ်ကလိုက်ကော်တက္ကသိုလ်ပါချုပ်နဲ့၅ဦးကိုပြစ်ဒဏ်ချမှတ်လိုက်တဲ့သတင်းမိုင်ဂျင်းနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဘာကသာကကြီးညာချက်ထုတ်ပြန်တဲ့သတင်းကိုတင်ပြပေးကြပါမယ်။ရှစ်ကြိမ်မြောက်ညီလာခံကျင်းပပြီးတော့ဗဟိုစည်းရုံးရေးကော်မတီကိုတိုးချဲ့ဖွဲ့စည်းလိုက်တဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘာကသာဟာရှေ့လာမယ့်ကာလတွေမှာတော့ဆရာနာရှင်အမြင့်ပြတ်ရေးလူမှုအလုံးစုံလွတ်မြောက်ရေးတို့အတွက်တောင်နှမ်းမြေပြန့်ဒေသအတီးတီကအင်အားစုတွေနဲ့လက်တွဲပြီးတော့ဆက်တိုက်ပွဲဝင်သွားမယ်လို့မတ်လ5ရက်နေ့အင်္ဂါနေ့မှာထုတ်ပြန်တဲ့ကော်မတီရဲ့အစီရင်ခံစာမှာဖော်ပြပါရှိပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်းတင်ပြပေးပါမယ်
။ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘကတဖို့စီယုံရေးကော်မတီကိုအဖွဲ့ဝင်21ယောက်နဲ့မတ်လ4ရက်တနင်္လာနေ့ကတိုးချဲ့ဖွဲ့စည်းလိုက်ပါတယ်။မတ်လ5ရက်နေ့မှာတော့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးဘကတာအဖွဲ့ကလှုပ်ဆောင်ခဲ့တာတွေလိုအပ်ချက်တွေဆက်လုပ်ရမယ့်ကိစ္စရပ်တွေကိုကော်မတီကအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဗဟိုစည်းရုံးရေးကော်မတီရဲ့သတင်းနဲ့ပြန်ကြားရေးဌာနကမက်ခင်နီက VOA ကိုအခုလိုပြောပြပါတယ်
။ကျမတို့ရတူတာတွဲလို့မတူတာခွဲလို့ဆိုရမှန်းတပေါင်းလို့တိချောက်ကြရမှာပါ။ဒီလိုပဲဆက်ပြီးတိချောက်ကြရဖို့ရှိပါတယ်။အခုဆိုရင်စစ်ကောင်စီအနေနဲ့လည်းအဖက်ဖက်ကနေပို့ပြီးအကြိုက်ရိုက်လာရတဲ့အနေအထားရရှိတယ်။ဒါကြောင့်မို့လို့သူတို့ကနီလမ်းပေါင်းအောင်ထုတ်သုံးလာတယ်။တနေ့ထက်တနေ့ပို့ပြီးရက်ဆက်ကြမ်းကြုတ်လာတဲ့အနေအထားရရှိရတယ်။ဒီချိန်တွေအတွက်အသိမြင်ထားနိုင်ကြဖို့လိုအပ်ပါတယ်။ဒီဆက်အနာရှင်စနစ်တိုက်ဖြတ်ရေးမှာကျမတို့ဘာကသာများအဖွဲ့ချုပ်အနေနဲ့ကတော့လူမှုတိုက်ပွဲနီးနားကိုဆက်လက်ကင်ဆွဲထားတယ်။ပြည်သူလူထုတရားလုံးရဲ့ဘုံရံသူဖြစ်တဲ့စစ်သုံးဆက်ကိုအမြင့်ဖြတ်တိုက်ဖြတ်နိုင်မှုအတွက်လူမှုတိုက်ပွဲနဲ့လက်ကင်တိုက်ပွဲစနစ်တကျပေါင်းစပ်နိုင်မှာအောင်မွေးစနိုင်မယ်လို့ကျမတို့ကယုံကြည်ပါတယ်
။တနင်္ဂနွေတိုက်ခံပါတီ Move Forward ပါတီကဦးဆောင်ပြီးမလတ်နေရနေကထိုင်းလွတ်တော်မှာကျင်းပသွားတဲ့မြမအရေးဆွေးနွေးပွဲကိုဘကတာအဖွဲ့ချုပ်ရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂရဲ့အလုံမှုဆောင်တဦးဖြစ်သူကိုအောင်ဖုံးမော်တက်ရောက်ဆွေးနွေးခဲ့ပါတယ်။ဒီပွဲကိုထိုင်းနိုင်ငံရဲ့အင်အားစုတွေအပါအဝင် NUG နဲ့တော်လိုင်းရဲ့အင်အားစုတွေသတင်းမီဒီယာတွေကတာဝန်ရှိသူတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့တပ်သိပညာရှင်တွေလည်းတက်ရောက်ခဲ့ကြပါတယ်။စစ်တပ်ရဲ့အခိုင်အမာတိစောက်ထားတဲ့ရန်ကြီးတွေကိုဖြိုချနိုင်မှာပဲလူမှုအတွက်ထွက်ပေါက်ဖြစ်လိမ့်မယ်လို့ဗဟိုစည်းရုံးရေးကော်မတီရဲ့သတင်းနဲ့ပြန်ကြားရေးဌာနကမက်ခင်နီကအခုလိုဆက်ပြောပါတယ်
။လက်ရှိဗမာပြည်မှာကမြို့ပြလူမှုဆိုရင်လည်းထွေကြတဲ့ကိုရင်ဆိုင်နေရတယ်။ခြေလက်လူမှုဆိုရင်လည်းဒီထွေကြတဲ့ပြင်စစ်ကောင်စီစစ်ကြောင်းထိုးတဲ့ဒဏ်ဖြတ်စည်းရတဲ့စစ်ပီးဒဏ်ကိုရင်ဆိုင်နေရတယ်။ပြည်သူလူတရလုံးရင်ဆိုင်နေရတဲ့ဒီကြတဲ့အကုန်လုံးကလည်းစစ်အုပ်စုစစ်အစိုးရစစ်ဘျူရိုကရေစီရန်နီယာဆိုရက်စစ်သုံးဆက်နဲ့အခိုင်အမာနောက်တိုင်ပြုတည်ဆောက်ထားတဲ့ဆရာနာရှင်စနစ်ကြောင့်ပဲဖြစ်တယ်။ဒီကြက်တဲ့အားလုံးရဲ့တခုပြီးသောထပ်ပေါက်ကလည်းစစ်သုံးဆက်ကိုနီလန်းမောင်းဆောင်နဲ့အမြင့်ပြတိုက်ဖြတ်နိုင်ရေးပဲရှိတယ်
။စစ်ကောင်စီအာဏာသိမ်းထားတဲ့၃နှစ်အတွင်းမှာဘကတအကြောင်းသား60ကျော်ဖမ်းဆီးခံရပြီး16ရောက်တိတ်ဆုံးခဲ့တယ်လို့ဗဟိုစည်းရုံးရေးကော်မတီကပြောပါတယ်။လက်ရှိအထိလည်းအချင်းထောင်တွေထဲမှာဘကတဗဟိုရဲ့ဒုတိယဥက္ကဋ္ဌနဲ့အဖွဲ့ဝင်ကျောင်းသား30လောက်ကဖမ်းဆီးခံထားရတုန်းဖြစ်ပြီးညှဉ်းပန်းနှိပ်စက်မှုတွေခံနေရတယ်လို့လည်းသတင်းတွေမှာဖော်ပြထားကြပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOA မြန်မာပိုင်းကနေထုတ်လင်းပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေရှုစားနာဆင်ရဖို့ရှိပါတယ်
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။ အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖန်တွေကိုတောင်းတမိတာတွေကသတင်းလှလခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဘပောင်းဆောင်ကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုအရင်ဆုံးတော့အေဒီတာနဲ့ဆွေးနွေးကန်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်မကြသေးခင်တုန်းကညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီတို့ကြားသဘောတူညီမှုတရက်ကိုတရုတ်ရဲ့ဂျာဝင်စစ်ဆက်မှုနဲ့ရခဲ့ပါတယ်ဒါပေမဲ့စစ်ကောင်စီဘက်ကတော့အသေးစိတ်အချက်အလက်ကိုမထုတ်ပြန်ပေမဲ့သဘောတူညီချက်ရရှိတဲ့ဆေးဆက်ပေးတဲ့တရုတ်ကိုကျေးဇူးတင်ပါတယ်လို့ပြောကြားထားပါတယ်။ဒီတော့ဒီသဘောတူညီချက်ကဘယ်အတိုင်းအတာအထိရိုက်ခတ်မှုရှိပြီးတော့မြန်မာဒီမိုကရေစီရေးမှာတရုတ်ကိုဘလောက်အားထားနိုင်တယ်လဲဆိုတာကိုဒီသတင်းမဲ့ရဲ့ editor နဲ့ဆွေးနွေးကန်အစီအစဉ်မှာဦးကျော်စံသားကိုမမျှတစေအောင်ကဆွေးနွေးတင်ဆက်ထားပါတယ်။
မင်္ဂလာပါဦးကျော်စံသားရှင
်မင်္ဂလာပါပါဆ
ရာ။ရှမ်းမြောက်ကိစ္စမှာတရုတ်ကဂျာဝင်စစ်ဆက်ပေးရတာသဘောတူညီမှုတွေရတယ်ဆိုပြီးသတင်းတွေထွက်နေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောရပါလဲ
ရှမ်းမြောက်ကိုတိုက်ပွဲဖြစ်ပြီးကြတာတရုတ်ကစစ်ဆက်ပေးတာ၄-၅ချိန်ရှိခဲ့ပြီးဖြစ်ပါတယ်အဲ့ဒီကြမှာလည်းပဲသဘောတူညီမှုရရှိပြီလို့သတင်းတွေထွက်လိုက်ပြန်တိုက်လိုက်အဲ့လိုဖြစ်ဖြစ်လာခဲ့တယ်ဆိုတော့အခုဒီချိန်ကတော့သဘောတူညီမှုရတယ်ဆိုတဲ့သတင်းကတော်တော်ကြာကြာပြန်ပြန်ထွက်လာတော့ဒီချိန်ကသဘောတူညီမှုရတာမှန်နိုင်တယ်လို့ယူဆရပါတယ်အဲ့တခုပေါ့လေဆိုတော့လူတွေကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့သိစိတ်ဝင်စားရတယ်ဒီစဉ်တို့သိစိတ်ဝင်စားတော့လူတွေရဲ့သုံးသပ်အမြင်ကိုကြည့်မယ်ဆိုတော့တချို့ကလည်းအကောင်းမြင်ကြတယ်ပေါ့လေငြင်းငြင်းရသွားတယ်ဆိုတော့တရုတ်နယ်စပ်ကုန်သွယ်ရေးလမ်းပွင့်သွားမယ်အတူအဖြစ်မြန်မာနိုင်ငံကကုန်စည်တွေဟိုဘက်ကလာအဲ့ပြဿနာတွေပြေလည်သွားနိုင်တယ်နောက်တစ်ခါဆမ်းမြောက်ပြည်သူတွေဘဝနေသားထိုင်နေရှိသွားမယ်နောက်ပြီးတော့ဆမ်းမြောက်ကတိုင်းနာကူကနေသားပါရသူတို့လူကျင်တဲ့နယ်မြေကိုသူတို့ရသွားမယ်ဆက်သဖြင့်အဲ့လိုအကျိုးတွေရှိတဲ့အတွက်ကြောင့်ကောင်းတယ်လို့တချို့ကမြင်ကြတာရှိပါတယ်တချို့ကလည်းပဲဒီသုံးပါတီမဟာမိတ်ဖွဲ့ဆက်တိုက်တုန်းကတော့တိုင်းငံလုံးပြည်ထောင်စုတစ်ခုလုံးလွတ်မြောက်ရေးဒီမိုကရေစီရရှိရေးဆိုအခုကျတော့ဘယ်လိုလုပ်လိုက်တာလဲဆိုပြီးတော့လည်းပဲတချို့ကအဲ့လိုမကြည်မကျန်းနဲ့ပြောကြတဲ့လူတွေရှိပါတယ်ဆိုတော့အမြင်အမျိုးမျိုးပေါ့လေရှင်ရဲလို့ပြောမှာဖြစ်ပါတယ်ဒီကိစ္စ
ဟုတ်ကဲ့ပါဒီ online မှာပြည့်နေတဲ့သတင်းတွေမှာတော့ဟောအသေးစိတ်အချက်လက်တွေနဲ့ဖော်ပြတာကိုတွေ့ပါတယ်စစ်ကောင်စီဘက်ကပြောခွင့်ရတော့ဒါကိုအသေးစိတ်ထုတ်ဖော်ပြောတာမရှိပါဘူးအဲ့ဒီပုံမှာဘလို့နှိုင်းရှင်ပြီးပြောရပါမလဲ
online မှာပြည့်နေတဲ့သတင်းတွေကတရက်နှစ်ရက်လောက်ရှိပြီးထင်ပါတယ်အဲ့ဒီခါမှမစစ်ကောင်စီကမလွှဲမစောင်းတာလို့ပြန်ပြောလာရတဲ့သဘောဆိုပြီးတော့ဖြစ်ပါတယ်အဲ့တော့အဲ့လိုစကောင်စီကထုတ်ပြန်တဲ့နေရာမှာလည်းပဲ online မှာပြက်နေတဲ့အချက်လက်၅ချက်လောက်ရှိမယ်ထင်ပါတယ်အဲ့ဒီဟာတွေကိုအကုန်လုံးပယ်ချထားတာမဟုတ်ပါဘူးအကုန်လုံး launch ခုံပြီးတော့စကောင်စီပြောတာကျွန်တော်တို့ဟာဒီသဘောတူညီချက်ကိုအပြင်ကိုမပြောစမ်းဆိုပြီးတော့သဘောတူညီမှုရရှိရတာဖြစ်ပါတယ်ဒါပေမဲ့ collateral တွေပြက်နေတယ်လိုရာဆွဲပြောနေကြတယ်အဲ့ဒါကြောင့်ကျွန်တော်ဖြည့်ဆင်းပြရစီဆိုပြီးတော့သူကပြောနေတော့အချက်လက်တွေကိုမပြောပါဘူးသူကအကုန်လုံးရေပူရ launch ခုံပြီးတော့ပြောသွားချင်တာဖြစ်ပါတယ်ဒါမဲ့ online မှာပြတ်နေတဲ့အချက်လက်တွေထဲမှာကြည့်မယ်ဆိုရင်တော့အရေးကြီးတဲ့အချက်တွေကိုဖော်ပြထားပါတယ်ဒီအပြစ်ခတ်ကိုရက်ဆက်မယ်ရက်ဆက်ပြီးတော့တက်နှစ်ခုနဲ့နှစ်ချင်းတိုင်းမတွဲဆောင်အောင်လုပ်မယ်ပြီးတော့အဲ့ဒီနယ်မြေသိမ့်ပိုက်ထားတဲ့နယ်မြေတွေကိုကုကန်ရဲ့အာစနာပိုင်ဆိုင်မှုလောက်မှာထည့်မယ်နောက်ပြီးတော့တရုတ်နယ်စပ်ကုန်သွယ်ရေးမပြတ်မစီအောင်လုပ်ထားမယ်အဲ့ဒီမှာလုပ်တဲ့နေရာမှာ80ရာခိုင်နှုန်းကိုအဲ့ဒီဒေသခံတိုင်းဒါအဖွဲ့ကရပြီးတော့သူတို့ဟာတရဝင်းအစိုးရဖြစ်အဲ့ဒီဒေသကိုပဲအစိုးရဖြစ်နေအသီးမှပြုတယ်သူတို့ကရမယ်30ရာခိုင်နှုန်းကိုဒီဘက်ကယူမယ်စသဖြင့်သူတို့ပြောထားဆိုအတော်လေးအသေးစိတ်ကြားတဲ့အချက်လက်တွေဖြစ်ပါတယ်ဆိုတော့ဒီဟာကိုကြည့်မယ်ဆိုရင်တော့လောလောဆယ်မှာအဲ့ရှမ်းမြောက်ကဒေသခံတိုင်းဒါတွေဘက်ကအသာစီးရတဲ့အချက်လက်တွေပေါ့သူတို့အွန်လိုင်းပြန်တယ်အဲ့ဒါကြောင့်လည်းစစ်ကောင်စီကဒီဟာကိုအဓိကဝန်ခံလိုပဲနဲ့ကျွန်တော်တို့ဟာအထုပ်ရှားအတာပဲမပါသွားပါဘူးလို့ဒါတရုတ်ကလည်းကျေးဇူးတင်ပါတယ်လို့ဘာလို့လဲပုံမှန်ပြောတာလားဖြစ်ပါတယ်ရှမ်းမြောက်ကတိုင်းသားအဖွဲ့တွေကိုနယ်မြေပေးလိုက်ရတာသူတို့ဟာစစ်ပွဲထိန်းချုပ်မှုတော်တော်များများရရှိသွားတာတွေဟာလည်းအချုပ်ကြအနာကိုထိခိုက်တာမဟုတ်ပါဘူးသူကအနှောင်သွားလွတ်အောင်စစ်ကောင်စီကပြောသွားခြင်းတာဖြစ်တယ်လို့ဆိုပါတယ်နောက်ပြီးတော့ကျွန်တော်ကအခုဆွေးနွေးနေတာတင်းတင်းလာနေဆိုတော့ဒီကိစ္စအသေးစိတ်တွေပေါ့လေနောက်ဘယ်လိုဖြစ်လာမလဲကျွန်တော်အတန်လွှင့်တဲ့ ပုံထုံးလေးကြာရင်အဲဂျာထဲမှာအပြောင်းလဲရောစီရောစီလာနိုင်ပါသေးတယ်အဲ့ဒါကိုလည်းကျွန်တော်စောင့်ကြည့်အောင်မှာဖြစ်ပါတယ်ဒါစီ
ဒါပေမဲ့တကယ်လို့ပေါ့ဒီအွန်လိုင်းမှာပြည့်နေတဲ့အချက်တွေဒါမှန်ကန်ခဲ့မယ်ဆိုရင်ဘလို့အကျိုးသက်ရောက်မှုတွေရှိနိုင်ပါလေ
ဆိုတော့ပြောခဲ့လို့ပေါ့အဲ့လိုနာစစ်တောင်စီရတော့နည်းနည်းအဆက်ရှိပေါ့ရသွားမှာပေါ့လေဆိုရှမ်းမြောက်ကတိုင်းရင်းသားဒေသတွေကလည်းပဲသူတို့လူကျင်တဲ့ချက်လက်တွေသူတို့ရရှိသွားပြီဆိုပြီးတော့သူတို့တွန့်ထိုင်ပါတယ်ဆိုတော့နှစ်ဖက်လုံးဟာအစဉ်ပြေတဲ့စစ်ကောင်စီကနေမြေအဖျင်းအနာပိုင်စုမှုအဖျင်းစီးပွားရေးချုပ်ကိုင်မှုအဖျင်းအလျှော့ပေးရတဲ့သဘောရှိပေမဲ့သူတို့ကလောလောဆယ်မှာတော့ထွက်ပေါက်ရသွားတော့ပေါ့မဟုတ်ရင်သူတို့အရှုံးနဲ့ညီပဲတစ်ချိန်လုံးစစ်မြေပြင်အရှုံးနဲ့ရင်ဆိုင်နေရတဲ့ထွေပြေးရတဲ့လက်နက်ချတာတွေဆိုတဲ့ဖြင့်အများကြီးကြုံနေရတော့ဒီပြဿနာကတော့အဲ့ဒီမှာရှမ်းမြောက်ဒေသမှာတော့လွတ်သွားမှာဖြစ်ပါတယ်သို့တော်လည်းပဲသောသောကပြောခဲ့လိုပဲပြည်သူတွေကတော့တချို့ကတော့မချေနိုင်ဘူးပေါ့လေအခုလုံးဒီမိုကရေစီအောင်ဆက်တိုက်မယ်ဆိုလို့ပြောတယ်ဆိုတော့ရှမ်းမြောက်မှာတိုက်ပွဲပြီးသွားပြီမဲ့လည်းပဲဆိုကျန်တဲ့နေရာမှာစစ်ကောင်စီကသူတို့ဟိုဘက်ကအင်အားကိုပြန်ပြီးသုံးကောင်းသုံးလာနိုင်တဲ့သဘောလည်းပဲရှိနေပါတယ
်ဒီတော့ဥကျော်စန္ဒာပြောချင်တာဒီရှမ်းမြောက်မှာတုံးမဲ့အင်အားတွေကိုစစ်ကောင်စီကတခြားနေရာတွေမှာဖိပြီးတော့သုံးလာနိုင်နေဆိုတဲ့သဘောလား
ဟုတ်ပါတယ်ဒီစစ်ပွဲပြီးတဲ့နောက်မှာပဲရှမ်းမြောက်မှာအဲ့လိုတိုက်ပွဲဖြစ်ပြီးတော့ခဏလေးသဘောတူညီမှုရတယ်လို့ကြားတဲ့အခါမှာစစ်ကောင်စီကသူတို့အင်အားနဲ့ဖိပြီး calling ကိုပြန်ပြီးသိမ်းသွားတာကြည့်မယ်ဆိုရင်စစ်ကောင်စီကတော့ကျန်တဲ့နေရာမှာအဲ့လိုပဲလှုပ်လာမယ်ဆိုတော့တော့တော်တော်လေးချင်းချင်းချာချတွေးနေရပါတယ်အဲ့ဒါကတော့အဓိကစဉ်းစားချက်ချက်ပေါ်လေအဲ့ဒေါ်လာရင်းအင်အားစုဘက်ကအ
ဲ့တော့ဒီ AA နဲ့ဟိုရခိုင်မှာဖြစ်နေတဲ့တိုက်ပွဲတွေအခြေအနေရပါရောဒီတရုတ်ကရှမ်းမြောက်မှာလိုပဲရခိုင်မှာရောအဲ့လိုဂျားဝင်ပြီးတော့ဆေးဆက်ပြီးလာနိုင်ပါလား
အဲ့လူတိုင်းတော်တော်လေးစိတ်ဝင်စားရပါတယ်ဒီခေတ်ဆောင်အခုလောလောဆယ်မှာတော့အခုဆွေးနွေးပွဲမှာရခိုင်ကိစ္စမပါပါဘူးအဲ့ဒါကို AA ရဲ့ဒုစီဥစီဖြစ်တဲ့ဒေါက်တာညူထွန်းအောင်ကပြောတော့တာကြားလိုက်ပါတယ်လောလောဆယ်မှာရခိုင်ကိစ္စကိုသူတို့မဆွေးနွေးဘူးဆိုတော့သူစကားကိုဇေယျနားဖြင့်လောလောဆယ်မှာမပါဘူးဆိုတော့နောင်ပါလာနိုင်တယ်ဆိုတဲ့သဘောပေါ်တယ်ဆိုပါလာနိုင်ရင်ဘယ်တိုင်းဓာတ်ဖြစ်လာမလဲအဲ့ဒါကတော့စိတ်ဝင်စားဖို့ကောင်းပါတယ်ရခိုင်ကိစ္စဟာရှမ်းမြောက်လောက်တေကကမင်းနာရီသွားလောက်နဲ့ရလိုက်တော့ပြီးကြာဖွင့်ထားဆိုလို့ပြီးနိုင်တဲ့ကိစ္စမဟုတ်ပါဘူးတရုတ်ရဲ့အကျိုးစီးပွားဟာရှမ်းမြောက်အကျိုးစီးပွားအတွက်ရခိုင်မှာပုံများပါတယ်သူကမဟာဗျူဟာအရထွက်ပေါက်ရနိုင်တဲ့အိန္ဒိယသမုဒ္ဒရာကိုအဲဒီကရခိုင်ကတဆင်းဆိုရင်းနဲ့စိတ်ကန်းတို့အထူးစီးပွားရေးဇုံတို့ပိုက်ပလိုင်းတို့ရှိနေဆိုတော့သိအရေးကြီးတဲ့ကိစ္စပါအဲဒီအပြင်တရုတ်တယောက်တည်းသဘောနဲ့လုတ်ပြီးတော့အခုတော့မှအိန္ဒိယအစိုးရနေပြီတရုတ်လုတ်နေတဲ့ကြောက်ဖြူကအဲဒီစီမံကိန်းတွေနဲ့စစ်တွေမှာအိန္ဒိယတိဆောင်တဲ့ကဒန်ဘက်ဆုံစီမံကိန်းဟာမိုင်း60လောက်ပဲဝေးတာအဲ့ဒါဆိုတော့အိန္ဒိယကလည်းဒီဟာကိုစောင့်ကြည့်တော့တရုတ်ကသူ့တယောက်တဲ့သဘောနဲ့လုတ်မလားကျွန်တော်အထင်ကတော့လေအိန္ဒိယနဲ့တရုတ်နဲ့ညှိမယ်ဆိုရက်ချက်ကတော့ဒီမှာမဖြစ်နိုင်ဘူးလို့ထင်ပါတယ်အိန္ဒိယလည်းစိုးရိမ်နေတယ်အခုရခိုင်မှာတရုတ်ကအတော်အော်စားကြည့်နေပြီငါတို့ကအေရုဘာလို့လဲဆက်မှဖြစ်မယ်ဆိုပြီးတော့တရုတ်အိန္ဒိယသတင်းစာဆရာတွေကတော်တော်များများတိုက်တွန်းရေးနေကြတာတွေ့ရပါတယ်ဆိုတော့ဆိုတော့ရှမ်းမြောက်မှာလုတ်လို့ပဲအေအေကိုနေမြေပိုင်တဲ့တချို့ပြေးပြီးတော့ကဲမင်းတို့ဒီမျိုးတွေယူပြီးတော့လို့ယူအဲ့တေုံနဲ့လုတ်တဲ့စီးပွားရေးကဒါအတိုင်းဒါတချို့အထိမင်းတို့လောက်ယူဆိုတာမျိုးများလုတ်မလားအဲ့ဒါကိုအေလက်ခံမလားသိပ်ပြီးတော့စဉ်းစားခက်တဲ့ကိစ္စဖြစ်ပါတယ်တခုလည်းဆိုရင်ရရှိရတရုတ်ကယုံကြည်အားထားလောက်တဲ့မဟာမိတ်မဟုတ်ဘူးလို့ပြောရင်မှားမယ်မဟုတ်ပါဘူးကျွန်တော်ဘာလို့ထောက်ထားပြချင်လဲဆိုတော့ဟင်းကဗမာပြည်ကွန်မြူနတီပါတီဘမပြည်ကွန်မြူနတီပါတီကိုတရုတ်ကွန်မြူနတီပါတီညီနောင်ပါတီဆိုပြီးတော့လေဘင်းဖက်ပြီးပေါင်းလာခဲ့တာပါသူတို့ရဲ့ထောက်ခံမှုကြောင့်လည်းဘမပြည်ကွန်မြူနတီပါတီဟာတော်တော်လေးအသက်ရှင်လာခဲ့တာဖြစ်ပါတယ်တက်တန့်ရှင်ဒါပေမဲ့လည်းဒိရှောက်ပင်တက်ပြီးနောက်မှာဘမပြည်ကွန်မြူနတီပါတီထိုးကျွေးလိုက်တယ်အဲ့ဒီသားမှာစီးပွားရေးလုံမဲ့နေစားဘာညာဆိုပြီးတော့အဲ့လိုလုံလိုက်တဲ့အခါကျတော့ဘမပြည်ကွန်မြူနတီပါတီကတော့မလိုလားဘူးကျွန်တော်ကြားရတာပေါ့လေအဲ့ဒီမှာဖားရတာကြားရတယ်ဆိုတာဒိရှောက်ပင်နဲ့အဲ့ဘာပီကွန်မြူနတီပါတီဥက္ကဋ္ဌသခင်ပါသိန်းတင်သွားဆွေးနွေးပွဲသခင်ပါသိန်းရတာကိုအပြင်းထန်ကန့်ကွက်ပြီးတော့အထောက်အထားနဲ့မလို့သိဘူးဆိုတာပြောတယ်အဲဒီကောင်းဆောင်ဒင်းချောက်ပင်ကစိတ်ဆိုးပြီးတော့အစည်းအဝါတောင်ထွက်သွားတယ်လို့ပြောပါတယ်ပြီးတော့ထိုးကျွေးလိုက်ကြပဲတကယ်တော့ဘာပီကွန်မြူနတီပါတီကိုဆိုတော့တရုတ်ကိုယုံရင်တော့အဲ့လိုထိုးကျွေးခံရလေမလားဆိုတော့လည်းပဲသူကစိုးရိမ်ညမှာဖြစ်ပါတယ်သူလည်းစီးလိမ့်မယ်ထင်ပါတယ်ဆိုတော့ဒီခိုင်ကြီးကတော့ဘယ်လိုဖြစ်လာနိုင်လဲဆိုတော့ဆက်လက်ပြီးတော့စောင့်ကြည့်ရမယ်စိတ်ဝင်စားစရာအကောင်းဆုံးအခန့်လို့ပြောချင်ပါတယ်ဒီညမှာ
ဟုတ်ကဲ့ပါအဲ့တော့ဒီတရုတ်ရဲ့ဒီလိုမျိုးပေါ့ငင်းငင်းရေးဂျားဝင်ဆေးဆက်တာမြမငင်းငင်းရေးအတွက်ရေရှည်မှာအားကိုးနိုင်မှာမလား
အားမကိုးနိုင်ဘူးလို့ပဲပုံမှန်လင်းပြောမှဖြစ်ပါတယ်ရေရှည် they were through a juicy water, a goose, a can, and through a juicy water, and the rabbit to crackle. Tabby met, but my name and my yishin, Nina E. Suraha. Didn't you know, Bioget, the way, say, and I just need to me, huh? But fast, I get paper, Pronson Pipmap, eight Biroma, the end, and you know, by now, and so I look down my paper. So say, and I just need Pipja E. Surahu, they got Lula Wamla. See, and I just need Pipja, we are same man at the Mogri, Nanga, Pimanang, and Pitong, or do Jai Bamla, so I dig a meal on my way. The Mogri Nanga, Pitoyen, and now Nanga, and American Rep will be Yini Lamet, Ruini Munamuri, by Nasa, Yai Pilame, that would do got Majina Tangau. They got Sugurana let the body Anna Biabio, Usuni, as Nipit as well. Second, see how soon that Pubido says Sanya Pios, who has to go not home with the war, see our 3 hours. မနက်ကမှသာတကယ်လူလူကိုစားပြုတဲ့စစ်မှန်တဲ့ဒီမိုကရေစီဆိုတဲ့လိုက်ရင်တော့မြန်မာပြည်သူလူတွေရဲ့တရုတ်ပေါ်သဘောထားကလည်းပဲသိပြီးတော့ဂျင်းနီနီမဟုတ်ဘူးနော်ခါးစီဖြစ်နေဆိုတော့အဲ့လိုအစိုးရမျိုးကိုတရုတ်ကလူကြီးရမရှိပါဘူးဆိုတော့ဒါကိုကြည့်ကြရတာတရုတ်စီမြန်မာနိုင်ငံရေးရှိချင်းရဲ့အတွက်လုပ်ပေးပါမလားဆိုတာစဉ်းစားကြရရှိပါတယ်အစကတော့အဆုံးသတ်သူတွေကလည်းအများအများတမ်းပြောကြတယ်ဒီ ni rapsa dah sudah jawab. Elu jawab aku alat tu gaya bila semua kerja mahu. Ni nama kami tu buat winter itu alat tu juga. Pejuang kini elu jawab no. Tu juga ada segera mesti jujur pun segera. Wajar senilai ni dibegal subuh dua hari pinjal seni semua tu dua hari pun dia rapsa pare sura. Tu juga tu jujur tu tak people lupa rapsa pare. Ni mana ngaya pidur nyaman ya. Taruhan ini yang saya siang, aku laut deh, mahamai dulu, biar bu imran keparan.
Eh di Google sah apa, no, siu mami oji mesuin, di Google ha, nama biduri lula ni deh di nianjian taya ye dua, ye iyang lansa deku, pi naim lah.
Tuh yang guru bepe lagi dia, tayin dah yang azure konon ni nanti ha. Ini nampisin maya mesurau, tapi apa jangan lor, ini nampisin esingu. Jauh kong jauh lah nang bare. Tujuh tahun dah kong sana le, sekarang sihku tahun dah kong sana surah dua puluh tujuh guamo. Kita ingat jenop piodora interview kuma jenop jawa. Surah sih dah gua lama cipung pelu maya ura disni gua pesap jepo tapi jepo dah pesde. Eh, gua lama cipung jepo mau gusah tu. Surah ini dah bangkang net dah boleh rajah. Surah tu le ada sih kau mara es kami so. Eh, dah boleh musim nanti surah ni tahun depan dah musim pelan nang bare. Dua dua lewe. Jadi mah, di sini anasins ni sini semua kalau balung sini mana federal demokrasi pidang susah, pernah ibam lah. Surah tapi orang begon menjadi cukup cepat eh. Si anasins ni ni demokrasi surah peradilan sendalam boleh, bah mah masih ibam. Jadi demokrasi federal pidang susu potong ini surah garo. Si anasins ni masih nak bayi mama. Sedap guna gas rosli biru ras rugu pecah di pom jalan mugu mau bujuri guna biru rugu. Suruh guna gas dia ulak kan biru poli. Aruha dengan ia besok biru itu ria senarai. Tanya dari ria senarai. Alu ini nyonya lucu awal alu senti yang dua ini dah pelan he. Numpun ini dah mulai dibu lupa biru macam ni aja.
Okay ba, ujo senarai. Gulu seni tungtap biru dua jisu demarai.
Ya boleh.
မြန်မာနိုင်ငံရဲ့တရုတ်ရဲ့ဆက်ဆက်မှုခေါင်းစဉ်နဲ့ဒီမြန်မာတစ်စင်အောင်ကဥကြော်စံသားကိုမေးမြန်းဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာရှင်အခုဆက်ပြီးတော့ဂျန်နရေးရှင်းစီအစီအစဉ်ကိုအလှည့်ပေးကြပါမယ်မြန်မာနိုင်ငံရဲ့အိန္ဒိယထိုင်းနိုင်ငံမှာမြန်မာနိုင်ငံကလူငယ်တော်တော်များများပညာသင်ယူနေကြပါတယ်အခုလက်ရှိမြန်မာနိုင်ငံမှာပညာသင်ယူရင်းနဲ့တရားဝင်နေထိုင် က်ပြီးတော့ထိုင်းနိုင်ငံမှာပညာသင်ကြားနေတဲ့လူငယ်တစ်ယောက်နဲ့မက်ခင်လီစကားပြောထားပါတယ်
Hey Gen Z တို့တက်ချင်အောင်ပြန်ပြီနော် Gen Z တို့ရေမြန်မာနိုင်ငံကနေပြီးတော့ထိုင်းနိုင်ငံမှာသွားပြီးတော့ကျောင်းတက်ဖို့ကြိုးစားနေတဲ့လူငယ်အများစုအတွက်ဒီတစ်ပတ် Gen Z season မှာထိုင်းနိုင်ငံမှာသွားရောက်ပညာသင်ကြားပြီးနေထိုင်ခွင့်ရဖို့အတွက်ဘာတွေလိုအပ်လဲဆိုတာကိုပြောပြပေးဖို့လက်ရှိမှာထိုင်းနိုင်ငံမှာကျောင်းတက်နေတဲ့လူငယ်လေးတယောက်ဖိတ်ခေါ်ထားတယ
်အားလုံးပဲမင်္ဂလာပါခင်ဗျာကျွန်တော်နမေကကြတော့လမ်းမောင်ပြန်ဖြစ်ပါတယ်အခုလက်ရှိကတော့ Prospect Burma ပညာသင်ဆုနဲ့ထိုင်းနိုင်ငံ Asia Pacific International University မှာ Bachelor Education ကိုတက်ရောက်နေတဲ့ Prospect Burma ပညာသင်ဆုတဲ့ကျောင်းသားတယောက်ဖြစ်ပါတယ်
်ပရမဆုံးအနေနဲ့ထိုင်းနိုင်ငံအတက္ကသိုလ်တွေမှာဘယ်လိုမျိုးပညာတော်သင်စုတွေရှိနေလဲဆိုတာနားထောင်ကြည့်နော်
ဒီ scholarship အားလည်းပဲသူကနှစ်မျိုးရှိလို့ကျွန်တော်တို့ပြောလို့ရပြီပေါ့နော်ပထမတစ်ခုကကျတော့ကျွန်တော်တို့အဖွဲ့အစည်းတွေအပေးရဲ့ပညာသင်ဆုရှိတယ်ဒုတိယတစ်ခုကကျတော့ဒီတက္ကသိုလ်တွေ University ကိုယ်တိုင်ကပေးတဲ့ပညာသင်ဆုရှိတယ်ဘုမအပြင်ချူလော်လော်ကွန်ဆိုရင်တို့ချူလော်လော်ကွန်တက္ကသိုလ်ကနေပေးတဲ့ major တွေပေါ့နော်တို့နိုင်ငံမှာတက်ဖို့အတွက်ပေးမယ့် major တွေလည်းရှိပါတယ်ဆိုတော့ဒီလက်နှစ်ကိုရှိပါတယ်ဆိုတော့ကိုကဒီနည်းလမ်းကို try ကြည့်လို့ရရပေါ့เนาะအဖွဲ့အစည်းတွေအပေးတဲ့ပညာသင်ဆုတွေမှာဆိုကျွန်တော်တို့အထူးသဖြင့်ပါတယ်ရှိမလဲဆိုတော့ prospect bar မှာရှိမယ်နောက်ပြီးတော့မှတခြား challenge drain ဆိုတဲ့အဖွဲ့အစည်းတွေရှိမယ်နောက်ပြီးတော့အမျိုးသမီးတွေကိုပဲတည်တင်ပေးတဲ့ဒီပေါ့เนาะအမျိုးသမီးတွေနဲ့ဒီအမျိုးသမီးခံထားသူတွေဝယ်တည်တင်ပေးတဲ့ daughter rising scholarship ပညာသင်ဆု season တွေရှိတယ်နောက်တစ်ခုကကြတော့ဒီ borderline တွေမှာပေါ့เนาะကိုက borderline တွေမှာရှိနေတယ်မြန်မာနိုင်ငံ၄ဇက်တွေမှာရှိနေတယ်ဆိုရင်ကျွန်တော်တို့ content on foundation တွေပညာသင်ဆုရှိတယ်နောက်ဆုံးတစ်ခုကကျတော့ကျွန်တော်အာဆီယံမှာတက်လို့ရတဲ့အာဆီယံမေဘန်ဖောင်ဒေးရှင်းတွေရှိရပေါ့
တချို့ကျောင်းသားတွေကကျတော့ကိုယ်စီနဲ့ကိုယ်ကျောင်းတက်ကြမယ်ဆိုတော့ထိုင်းမှာကျောင်းတော်တက်မယ်ဆိုလို့ရှိရင်ကုန်ကြစိဘယ်လောက်လောက်ရှိမလဲ
တော့ကုန်ကြစိကကျတော့ကျွန်တော်တို့ခုနပြောသလို variation of quality မယ်အဲတချို့ကျောင်းတွေတချို့ကျောင်းတွေကလည်းမေးကြီးတယ်ဈေးကြီးရပေါ့နော်ဆိုတော့ကျွန်တော်တက်နေတဲ့ကျောင်းပေါ်မှာချိန်ခဲပြီးလေးလေးပြောပါမယ်ကျွန်တော်တို့ဒီနေ့တစ်နှစ်กว่าအပြည့်ကျတော့ကျွန်တော်တို့ဘယ်လောက်ရှိလဲဆိုတော့ဒီ bandwidth အပြည့်ကုန်ကြစိကကျတော့အနည်းဆုံးဘတ်2သိန်းလောက်ရှိရပေါ့နော် band 3800 2သိန်းလောက်ရှိရအဲ့ဒါကကျောင်းစရိတ်ရောကျွန်တော်တို့ကနေစရိတ်ရောစားစရိတ်ရောအကုန်အပြည့်အစည်းဆိုရင်ဘတ်2သိန်းကျော်ပေါ့ဘတ်2သိန်းပေါ့ဒါပေမဲ့ကိုယ့်ရဲ့3စရိတ်ပုံမှန်နေနဲ့မြင်ကြည့်ပြီးတော့ဘတ်2သိန်းကျော်သွားရင်တော်တော်မယ်ဘတ်သိအောင်ကြောတော့လေရောတော့မယ်ဆိုတော့ဘတ်နှစ်သိန်းဆိုတော့အဲမှာငွေပြောမိစေအချမ်းပြန်အပြည့်ပြောမိစေသိန်းနဲ့ရာချောချောလောက်ပေါ့နော်အဲ့လောက်တော့အကုန်ကြနိုင်ကြတော့ရှိပါတယ်ဒါပေမဲ့အဲ့ဒါကတစ်ခိုင်နဲ့အပီပြရတာမဟုတ်ဘူး semester based လန်ပေါ်လာကိုက semester ပထမတစ်ဖြတ်ကိုသိန်း60 90လောက်ပေါ့နော်အဲဒုတိယတစ်ဖြတ်ကိုအဲ့လောက်လောက်ပေးရတယ်အဲအဲ့လို semester based နဲ့သွားတာဖြစ်တဲ့တည်းမလို့ဟိုအရင်တော့ဝင်လောက်တော့မလောက်တော့မမြအောင်ပေါ့နော်အဲ့လိုမျိုးတစ်ခုတော့တတတော့ဖြစ်တာပေါ့နော်ဟုတ်ကဲ့
နောက်ပြီးတော့ကိုစီနဲ့ကိုကြောင်းလာတတ်တဲ့လူငယ်တွေအတွက်ဘယ်လိုမျိုးအခွင့်အရေးမျိုးတွေရှိနေလဲဆိုတာကိုလည်းနားထောင်ကြည့်
။ဘူကိုအစီအစဉ်နဲ့ကိုလာမယ်လောလောဆီတော့ type ကိုရောက်လာမယ်ပေါ့နော်ဆိုတော့ cell phone နဲ့ရောက်လာလို့ရတယ်။ပြီးတော့မှဘာလုပ်လို့ရလဲကျွန်တော်တို့ဒီ loan ယူလို့ရတယ်ပေါ့နော်။ညာရေးချင်းငွေယူလို့ရတယ်။ဥပမာအပြင်ကျွန်တော်တို့အရှိတောင်အရှိနိုင်ငံတွေမှာရှိတဲ့ကျောင်းသားကျောင်းသားတွေကိုအဓိကအပြင်ပေးနေတဲ့ဆိုမီယာပေါ့နော်။ဆိုမီယာ foundation ကနေ loan ယူတယ်။နောက်ပြီးတော့မှဒီနိုင်ငံမှာ part time တွေလုပ်ပြီးတော့မှတစ်ဖက်တစ်လမ်းကနေဝင်ငွေလုပ်ပြီးတော့မှ cell phone နဲ့တက်လို့ရရေပေါ့နော
်နိုင်ငံတကာကကျောင်းလာတက်တဲ့ကျောင်းသားတွေအတွက် student loan လို့ခေါ်တဲ့ချင်းငွေတွေထုတ်ချေးပေးနေရဲဆိုတော့လေအော်အဲ့ဒီကိစ္စလေးကိုလည်းအသေးစိတ်လေးပြောပြပေးပါအောင်နော
်ဟုတ်ကဲ့ဆိုတော့ဒီနောက်ချင်းငွေ6တဲ့ဒီပေါ့နော်ကိစ္စဆိုမီယာပေါ့ကျွန်တော်တို့ပုံမှန်အားဖြင့်ဆိုမီယာအဖွဲ့အစည်းကပေးတယ်ဒါ Southeast Asia State မှာဘာလို့တော်တော်များများမြန်မာနိုင်ငံတွေရလဲရောက်ကြပေါ့နော်ဆိုတော့သူတို့ account net documents တွေရှိတယ်ပေါ့နော်ဆိုတော့ကိုက account net documents တွေကကျတော့ဘာလို့ကိုရဲ့ဒီ supporting education background document နဲ့နောက်ပြီးတော့ကိုတက်နေတဲ့ university is background document တွေကိုသူကတောင်းလာဖြစ်တယ်ပေါ့တော့ဆိုတော့အဲ့ဒါတွေတောင်းပြီးတော့မှသူတို့တောင်းတဲ့ information နဲ့ပြောကွာ essay တွေပေါ့နော်ဘာဖြစ်လို့ဒီချင်းငွေကိုလိုပါလဲဆိုရတာလေးတွေကိုကတင်ပေးပြီးတော့လိုတယ်ပေါ့နော်ဆိုတော့ချင်းငွေကလည်းကျတော့သူကတိုးစေးကလည်းအရင်ရောလဲမမြားဘူးနောက်ပြီးတော့မှဒီသူတို့လုပ်ထားတဲ့ plan ကလည်းတော်တော်လေးအဆင်ပြေကြောင်းပြပြချင်းဆက်စရာမလိုဘူးကြောင်းပြပြချင်းကိုအလုပ်ရမှာပေါ့နော်သူတို့အလုပ်ရမှာသူတို့ဗန်းနှစ်ကာလအထိသူတို့သတ်မှတ်ထားတယ်12နှစ်ကာလဆို12နှစ်ကာလပေါ့နော်10နှစ်ဆို10နှစ်သူတို့သတ်မှတ်ထားတယ်အဲ့ဒီကာလအထွန်းကိုကိုကပြီးတော့တဖြည်းဖြည်းနဲ့ဆက်သွားရင်တော့ရရပေါ့နော
်ကြောင်းတက်ရင်လည်းအလုပ်လုပ်ချင်တဲ့လူငယ်တွေအတွက်ဒီအလုပ်လုပ်ကင်ခွင့်စီမံစည်းကမ်းနေရာကိုဘယ်လိုရှိနေလဲ
ထိုင်းနိုင်ငံမှာသူအခက်တက်ရှိရေပြောမယ်ဆိုအရင်လုံးလို့မရဘူး20 hour လောက်ပဲသူကလုပ်ခွင့်ပေးရေပေါ့နော်ဆိုတော့အဲ့လိုမျိုးအခက်တက်ရှိရေသူ on campus ကြတော့ဗားလေးလုပ်လို့ရတယ် on campus ဆိုတော့ကိုယ့်ရဲ့ဆရာသမားရဲ့ assistant lecturer တို့သူ့ရဲ့ဆရာသမားရဲ့အမှတ်တွေချစ်ပေးတာအဲ့လိုမျိုးလုပ်လို့ရနောက်ပြီးတော့ lab assistant တို့ laboratory မှာလုပ်တဲ့ဆိုရင် lab assistant နဲ့လုပ်တာမျိုးနောက်ပြီးတော့မှကျွန်တော်တို့ကကြတော့ကျွန်တော်ကျောင်းစင်ဒီအဆောင်လေးမှာပေါ့နော်ကျွန်တော်တို့ student dorms တွေမှာ monitor လုပ်တာမျိုးတွေနောက်ပြီးတော့မှဒီ janitor ပေါ့နော်အဆောင်ကိုတက်ရှင်လုပ်တာမျိုးတွေဆိုat some day ကျတော့ကျောင်းမှာရှိရတာ position ရတဲ့ view ဆုံးပဲဒါ on campus ပေါ့နော် campus အပြင်လုံးမယ်ဆိုရင် Bangkok တို့နေရာမျိုးတွေမှာချင်းမာတို့နေရာဘိုးတွေမှာလောက်ပဲစီးပြီးလိမ့်မယ်ပေါ့နော
်ကေဂျင်စီတို့ရဒီတစ်ပတ်တော့ဒီလောက်ပဲနော်ရှေ့တစ်ပတ်ဒီကြာလို့ရှင်လည်းဒီထက်ပိုကောင်းတဲ့ season လေးနဲ့တင်ဆက်ပေးသွားဖို့ရှိနေပါတယ်ဒါကြောင့်မို့လို့ဂျင်စီ season ကိုဆက်ဆက်စောင့်ကြည့်ဖို့မမေ့ကြပါနဲ့နော်တက်တာ
မခင်လေးရဲ့ generation season မှာရှင်အခုဆက်ပြီးတော့အားကစားကဏ္ဍကိုတင်ဆက်ပေးကြပါတယ်ကမ္ဘာဘောလုံးအဖွဲ့ချုပ်ဖီဗာကဘောလုံးပွဲတွေမှာအပြာကတ်သုံးမှုကိစ္စကိုအနီးကပ်ပြပြီးတော့ပယ်ချလိုက်ပါတယ်မြမဘောလုံးငွေခေရဲ့လက်ရွေးစင်ကိုသမဟောင်းဦးဆိုင်မောင်မောင်ကိုကွယ်လွန်သွားပါပြီဒီလိုသတင်းတွေနဲ့
ဒါမဲ့တနင်္ဂနွေနေ့မှာကစားမဲ့လီဗာပူးနဲ့မန်စီးတီးတို့ရဲ့ပွဲကြိုသုံးသပ်ချက်တွေကိုစူးစီးပြီးကိုရန်နိုင်တင်ဆက်ပေးထားပါတယ်
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအောက်စားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် FIFA ကဘောလုံးဖွဲ့ချုပ်အနေနဲ့အပြာကတ်သုံးဖို့ကိစ္စကိုလုံးဝဆန့်ကျင်တယ်လို့ FIFA ဥက္ကဋ္ဌ Gianni Infantino ကပြောလိုက်ပါတယ်နိုင်ငံကဘောလုံးဖွဲ့ချုပ်ဘုတ်အဖွဲ့ IFAB ကနေဘောလုံးပွဲတွေမှာဒိုင်းနေအနေနဲ့နိုင်ငံသားသမားတွေကိုပွဲတွေကနေ10မိနစ်ထုတ်နိုင်တဲ့အပြာကတ်သုံးဖို့ကိစ္စအဆိုပြုတာကို Scotland မှာကျင်းပခဲ့တဲ့ IFAB ရဲ့နှစ်စဉ်ညီလာခံမှာဆွေးနွေးခဲ့ကြတာဖြစ်ပါတယ်FIFA အနေနဲ့ဘောလုံးပွဲရဲ့အနှစ်သာရနဲ့အစဉ်အလာတွေကိုကာကွယ်ထိန်းသိမ်းဖို့လိုပြီးတော့ဒါကြောင့်အပြာကတ်သုံးဖို့မရှိဘူးလို့ Mr. Infantino ကပြောလိုက်ပါတယ်
။ No, there will not be any blue cards.
ကမ္ဘာထိပ်တန်းအစဉ်ဘောလုံးပွဲတွေမှာအပြာကတ်ကိုသုံးသွားမှာမဟုတ်ပါဘူး။ FIFA အနေနဲ့လည်းအပြာကတ်သုံးမဲ့ကိစ္စကိုလုံးဝကန့်ကွက်ပါတယ်
။အပြာကတ်သုံးဖို့ကိစ္စကိုကန့်ကွက်ခဲ့ပြီမဲ့လည်း IFAB ရဲ့ဒီအစည်းအဝေးအတွင်းမှာပဲကစားသမားချင်းခေါင်းချင်းတိုက်မိတဲ့အခါထိုင်ရရတာတွေအတွက်နောက်ထပ်လူစားလဲခွင့်ပေးဖို့ကိစ္စကိုတော့သဘောတူခဲ့ကြပြီးတော့လာမယ့်ဇူလိုင်1ရက်နေ့ကစပြီးတော့အသက်ဝင်မှာဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာအင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေဘက်မှာတော့မန်ချက်စတာနှစ်သင်းပြီးခဲ့တဲ့တစ်ပတ်ကထိတိုက်တွေ့ခဲ့ကြပါတယ်မန်စီးတီးနဲ့မန်ယူတို့ရဲ့မန်ချက်စတာဒါဘီကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကမန်စီးတီးရဲ့အတရက်ခွင့်မှာကစားခဲ့ကြပြီးတော့မန်စီးတီးက3ဂိုးတကိုးနဲ့နိုင်သွားပါတယ်ဒီဘက်မှာမန်ယူကရက်ဖို့က10မိနစ်မှာဂိုးရင်သွင်းလို့ရှေ့ကဥဆောင်ခဲ့ပေမဲ့လည်းမန်စီးတီးတင်းကဒုတိယပိုင်းမှာ3ဂိုးပြန်သွင်းပြီးတော့နောက်ဆုံးမှာ3ဂိုးတကိုးနဲ့နိုင်သွားခဲ့တာပါမန်စီးတီးအတွက်ဂိုးတွေကတော့56မိနစ်နဲ့မိနစ်80မှာဖိုရန်က2ဂိုးသွင်းခဲ့ပြီးတော့တတိယဂိုးကတော့မန်ယူဘက်ကအမ်ရာဘတ်ရဲ့အမားကနေထိုင်ရရအချိန်ပို10မိနစ်မှာဟာလန်ကသွင်းခဲ့တာပါမန်စီးတီးနီးပြဂွာဒီယိုလာကတော့ဒီပွဲမှာ2ဂိုးသွင်းခဲ့တဲ့ဖိုဒန်ဟာလက်ရှိပရီးမီယာလိဂ်မှာအကောင်းဆုံးဘောလုံးသမားဖြစ်တယ်ဆိုပြီးချီးကျူးလိုက်ပါတယ
် He is right now this season yeah I've been the best so far
သူဟာအခုဒီဘောလုံးရာသီမှာပရီးမီယာလိဂ်မှာအကောင်းဆုံးကစားသမားတွေထဲကတယောက်ပါအခုဒီကစားပြီးသမျှမှာတော့သူဟာအကောင်းဆုံးမှာသူဂိုးသွင်းမယ်လို့စိတ်ထဲမှာအမြဲဖြစ်မိပါတယ်လေ့ကျင့်တဲ့အချိန်ဒီမှာလည်းဒီလိုပါပဲဒါပေမဲ့အခုဆိုရင်သူကပွဲတွေအနေရအောင်လုပ်ပေးနေပါတယ်ကမ္ဘာအဆင့်မီကစားသမားဖြစ်ဖို့ဆိုရင်ပွဲတွေနိုင်အောင်လုပ်ဖို့လိုပါတယ
်မန်ယူသင်းဟာဒီပွဲမှာမန်စီးတီးကိုပထမပိုင်းမှာတကူကိုမရှိနဲ့ဥဆောင်ပြီးခြေပါကိုမပေးရအောင်ထိန်းထားနိုင်ခဲ့ပေမဲ့ဒုတိယပိုင်းမှာ3ကိုပြန်ပေးလိုက်ရတာဘယ်လိုကြောင့်ပါလဲဘောလုံးပွဲဝေဖန်သူတွေကတော့နီးပြတန်ဟားရဲ့ကစားကွက်နဲ့နီးပြဟာအမားတွေကြောင့်လို့ဝေဖန်သူတွေရှိသလိုမန်ယူသင်းဟာမန်စီးတီးကိုပွဲထွက်ကစားသမားတွေအပြင်အရန်ကစားသမားအင်အားချင်းနဲ့မရှင်နိုင်တာကြောင့်နောက်ပိုင်းမှာပြန်ရှုံးသွားတာဖြစ်တယ်လို့ဝေဖန်တာကြီးလည်းရှိနေပါတယ်။ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ Soccer Follow Jar နဲ့အိဒါချုပ်ကိုကျော်မြွန့်ကိုမေးကြည့်ထားပါဗျ။အဲ
တန်ဟဲရဲ့နီးစနစ်ပိုင်းတွေကိုသဘောမကျအောင်ခင်ဗျ။ဘာလို့ဘလို့သဘောမကျအောင်လဲဆိုတော့ဒီကန်ဆစ်ကိုအတောင်းပေးပြီးတော့ Man City ကိုတုံ့ပြန်တယ်။တုံ့ပြန်တဲ့အခါရောခါမှလည်းဒီကောင်တာတိုက်ဆက်ကိုကောင်းကောင်းမလုပ်နိုင်ဘူး။ဒီ Wing Attack တွေကိုလည်းကောင်းကောင်းကောင်တာတိုက်ဆက်မှာအသုံးမချနိုင်တာတွေ့ရတယ်။နောက်ပြီးတော့ဒီ Rashford ကိုလည်းဟိုအူဆောင်ကိုသွင်းသွားပြီမဲ့သူရဲ့အပိုင်ကိုသွင်းခွင့်ဖြုံးတိလိုက်ပုံမှာလည်းဝေဖန်မှုတွေရှိတယ်။ဖိုတင်ကိုမထိန်းနိုင်တာလည်းပါတယ်။နောက်ဒုတိယပိုင်းမှာလူကတ်ကစားတော်မှာလည်းညံပြင်းသွားတယ်။အတော်ပိုင်းမှာဆိုရင်လည်းဒါတကယ်ဆိုရင်မန်ယူကန်ကောင်းသွားတာပါ။ဒီကျွန်တော်တို့ဟာလန်ကအနီးကပ်ကြီးအပိုင်ပိတ်သွင်းတော်ကိုလွှဲချော်သွားတာကတော့အန်အောစရာကောင်းလွန်လို့ပါလေ။လူစားလဲမှုပိုင်းမှာလည်းဒီနီးပြတဲ့တန်ဟတ်ကလူအပ်ချက်တွေရှိခဲ့။သူလူစားလဲလိုက်တဲ့အမ်ရာဘတ်ကအပွဲပြီးကန်ဒီမှာပွဲဟိုအချက်နာကျင်ချိန်ပေါ်ရောက်မှအမားကျူးလွန်လိုက်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဟာလန်ကဂိုးသွင်းခွင့်ကိုရရှိပြီးတော့3-1ဖြစ်သွားရတယ်ဗျ။အဲကြောင့်မလို့ဒီပိုင်းမှာမန်ယူရဲ့နီးစနစ်ပိုင်းတွေအားနည်းတယ်လို့မန်ယူရဲ့တိုက်စစ်ပိုင်းအားနည်းချက်ကလည်းတော်တော်လေးပေါ်လွင်ခဲ့တယ်လို့ကျွန်တော်တို့မြင်တယ်ဗျ
။မန်စီးတီးသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်62မှတ်ရပြီးတော့လီဗာပူးနဲ့တမတ်အကွာနဲ့ဒုတိယနေရာကိုရောက်နေပါတယ်။ဒါမဲ့တနင်္ဂနွေနေ့မှာတော့လီဗာပူးနဲ့မန်စီးတီးတို့အန်ဖီမှာတွေ့ကြမှာဖြစ်ပါတယ်။ဇာတိကနှစ်သင်းတွေ့ကြမှာဖြစ်တာကြောင့်ဒီပွဲကဒီနေ့ပရီးမီးယားလိဂ်မှာချန်ပီယံဘသူဖြစ်မဖြစ်ဆိုတာကိုအဆုံးဖြတ်ပေးမဲ့ပွဲလို့လဲဘောလုံးပွဲဝေဖန်သူတွေနဲ့ဝါသနာရှင်တွေတော်များများကပြောနေကြပါတယ်။ပွဲစဉ်တွေအများကြီးချန်နေသေးတာကြောင့်ဒီပွဲတစ်ခုတည်းကအဆုံးဖြတ်ဖြစ်မှာမဟုတ်ဘူးလို့နှစ်ဖက်စလုံးကပြောနေကြပေမဲ့လည်းပရီးမီးယားလိဂ်ချန်ပီယံစုအဆုံးဖြတ်ပေးဖို့အတွက်တော့ဒီပွဲကအရေးပါတဲ့ပွဲစဉ်တစ်ခုဆိုတာကတော့အသေးစားပဲဖြစ်ပါတယ်။ဆိုတော့ဒီပွဲနဲ့ပတ်သက်ပြီးတော့ကိုကျော်မြတ်ကဘယ်လိုခံမှန်းပါသလဲ
။ဒီမှာဘူးနဲ့မန်စီးတီးပွဲကတော့ပရီးမီးယားလိတရပူလူပွဲကိုအဆုံးဖြတ်တောင်ဖြတ်သွားနိုင်တဲ့ပွဲမျိုးလို့ကျွန်တော်တို့ထင်ပါတယ်။လက်ရှိအချိန်မှာတော့လီဗာပူးရဲ့ခြေစွမ်းထက်စာရင်မန်စီးတီးရဲ့ခြေစွမ်းကိုကျွန်တော်တို့သဘောကျတယ်။မန်ချက်စတာတောင်ကြီးပွဲမှာမန်စီးတီးကစားသွားတဲ့ခြေစွမ်းကတော်တော်လေးကိုကောင်းမွန်ခဲ့တယ်လို့တွေ့ရတယ်။လီဗာပူးကတော့နော်သတန်ဖောရက်စ်ကွင်းမှာပွဲပြီးကန်ဒီကြောင့်မှကန်ကောင်းပြီးတော့သူအနိုင်ရသွားတယ်လို့တော့ဆိုရမယ်အနေထားပါပဲ။လီဗာပူးရဲ့နောက်ထပ်ပြဿနာတစ်ခုကပထမအကြော့တုန်းကလှပတဲ့ခြေပါကိုတကူကိုသွင်းယူခဲ့တဲ့အလက်ဆန်ဒါအာနိုမပါဝင်နိုင်တဲ့ညာနောက်ခံအစွန်နေရာအားနေခြင်းနဲ့နောက်တဦးချင်းအမားလေးတွေကျူးလွန်တာကများတယ်။လီဗာပူးကတိုက်စစ်ပိုင်းမှာဆိုရင်လည်းဒါဆာလာကိုအနာပေးထားတဲ့သဘောတော့ရှိတယ်။ဒီမန်စီးတီးနဲ့ပွဲကအရင်အရေးကြီးတော့လေ။အဲဒီပွဲမှာတော့ဆာလာပြန်ပါလာမယ်ထင်တယ်။မန်စီးတီးကတော့ဒါဂရီလစ်ကလွဲရင်ဂျန်နဲ့ကစားသမားတွေအစုံလင်ပါဝင်နိုင်ပြီးတော့ကွင်းလေတိုက်စစ်ပိုင်းကတော်တော်လေးကောင်းနေတယ်။ဖိုတင်ဆိုရင်ပြားဟိုလက်လက်ကိုထနေပါလေ။အပေါ်ဖိုဒင်ကတကယ်ကိုဒီကျွန်တော်တို့ဒီဘရိုင်းရဲ့ဟိုကိုဘွားလို့တော့ပြောရအောင်ရန်ကိုကောင်းနေတဲ့အချိန်ဖြစ်နေတယ်။ကွင်းလေတိုက်ဆက်ကစားသမားတယောက်အနေနဲ့ပေါ့။အဲတော့လီဗာပူးအနေနဲ့ဒီပွဲမှာတရေရရင်ပဲဒါကန်ကောင်းတယ်လို့ဆိုရမှာပါ။မန်စီးတီးရဲ့တိုက်ဆက်ကိုလီဗာပူးနောက်တန်းကဟန်တားနိုင်ဖို့မလွယ်ဘူးပါဘူး။ပေါ့ကြော်တော့ကဆိုရင်လည်းမန်စီးတီးကဂိုးသွင်းခွင့်တော်တော်လေးကိုရရှိခဲ့တယ်။ဒါပေမဲ့ကန်ဆိုးပြီးတော့အာနိုးရဲ့ဒီတွင်းကိုကခြေပါကိုကအရန်ကိုကောင်းသွားတဲ့အတွက်ကြောင့်မလို့လီဗာပူးကန်ကောင်းပြီးဝမ်းဝမ်းတည်ကြသွားတယ်ဒီပွဲမှာကျွန်တော်ကတော့မန်စီးတီးကတိုက်စစ်ပိုင်းအားသာချက်နဲ့အနိုင်ရယူသွားမယ်လို့ထင်ပါတယ်ခင်ဗျာအဲလီဗာပူးအနေနဲ့အနိုင်ရဖို့တော့လုံးဝမလွယ်ဘူးလီဗာပူးအလုံးစုံရရင်တည်ရလို့ကျွန်တော်ခန့်မှန်းချင်ပါတယ်ခင်ဗျာ
လီဗာပူးနဲ့မန်စီးတီးပွဲကိုတော့လာမယ့်တနင်္ဂနွေနေ့ညမြမစံတော်ချိန်17:15မိနစ်မှာကစားကြမှာဖြစ်ပါတယ်ခင်ဗျာမလေးရေးတဲ့ကိုသမားဟောင်းဆိုင်မမောင်ဦးဟာပြီးခဲ့တဲ့တောက်ကြနေ့ကပဲကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။မြမဘောလုံးငွေခေရဲ့လေရေးတဲ့ကိုသမားဟောင်းတို့ဖြစ်တဲ့ဦးဆိုင်မမောင်ဦးဟာနေပြီးတော့မှတောက်ကြနေ့ညနေပိုင်းကကင်ဆာရောဂါနဲ့ကွယ်လွန်သွားခဲ့တာဖြစ်ပါတယ်။1993ခုနှစ်က18ချိန်မြောက်စီးကိန်းပြိုင်ပွဲမှာမြမဘောလုံးအသင်းဒုတိယရခဲ့တဲ့အချိန်ကဆိုင်မမောင်ဦးဟာမြမအသင်းရဲ့အရင်ကိုသမားအဖြစ်ပါဝင်ခဲ့တာပါ။ဆိုင်မမောင်ဦးဟာ1980ပြည့်လွန်နောက်ပိုင်းနဲ့90ခုနှစ်ကာလတွေကမြန်မာနိုင်ငံရဲ့ပထမတန်းနဲ့အဆင့်မြင့်တဲ့ဘောလုံးပွဲတွေမှာယထာလို့ခေါ်တဲ့မြမမီထားအသင်းမှာကိုသမားအဖြစ်ပါဝင်ကစားခဲ့ပြီးတော့မြမလက်ရေးစင်ကိုသမားဖြစ်လာခဲ့တာပါ။ကစားသမားဘွားကနေအနားယူပြီးနောက်ပိုင်း MNL မြန်မာ National League ဘောလုံးပွဲတွေပြောင်းလဲချင်ပါခဲ့တဲ့အချိန်မှာတော့သူဟာရန်နာဘုံအသင်းရဲ့ဂိုးနီးပြဖြစ်လာခဲ့တာပါ။ကွယ်လွန်ချိန်မှာတော့အသက်60ရှိဖြစ်ပြီးတော့ဇနီးနဲ့သားနှစ်ယောက်ကျန်ရခဲ့တယ်လို့သိရပါတယ်ခင်ဗျာ။
ကိုရနိုင်ရဲ့အားကစားကဏ္ဍပါရှင်အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင
်မနေ့ရလုတ်ခဲ့တဲ့အမေရိကန်ပြည်ထောင်စုပါတီတွင်သမ္မတလောင်းရွေးချယ်ပွဲတွေမှာသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့ဟာသူတို့ရဲ့သက်ဆိုင်ရာပါတီအသီးသီးမှာအားလုံးနီးပါးအနိုင်ရလိုက်တဲ့အတွက်ကြောင့်မလို့အခုလာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာလည်းသူတို့နှစ်ယောက်ပဲပြန်လည်ရှင်ပြန်ရဖို့ပိုပြီးနှိစက်လာပါတယ်။ Republican ဘက်ကသမ္မတဟောင်းဒေါ်နယ်ထရန့်နဲ့အပြိုင်သမ္မတလောင်းရွေးချယ်ပွဲမှာပါဝင်ရှင်ပြန်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ဟောင်း Nikki Haley ကတော့သူ့ရဲ့မဲဆွယ်စည်းရုံးမှုတွေကိုမကြခင်မှာရက်ဆိုင်လိုက်ဖို့ပြင်ဆင်နေတယ်လို့သူနဲ့နှိစက်တဲ့သတင်းရင်းမြစ်တစ်ခုကပြောပါတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကိုအပြင်းအထန်ကန့်ကွက်ရှုံချကြောင်းနဲ့ဒီအကြမ်းဖက်မှုတွေကိုချက်ချင်းရပ်ဆိုင်းပေးဖို့အာဆီယံအရှိတောင်အာရှနိုင်ငံတွေကခေါင်းဆောင်တွေနဲ့ဩစတြေးလျနိုင်ငံကြား၃ရက်ကြာထိပ်သီးဆွေးနွေးပွဲပြီးမတ်လ6ရက်ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာတောင်းဆိုထားပါတယ်။ဆီယနာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာတဟုန်တို့ကြီးထွားလာတဲ့ပြည်ပခအကြက်အတဲတွေကိုဖြည့်ရှင်းနိုင်မှုအာဆီယံရဲ့ဘုံသဘောတူညီချက်၅ရက်ကိုအကောင့်ထဲဖော်နိုင်ရေးအတွက်ဆက်လက်ပံ့ပိုးသွားမယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်ထိရောက်တဲ့လူသားချင်းစာနာထောက်ထားမှုအကူအညီနဲ့အားလုံးပါဝင်တဲ့ညှိနှိုင်းဆွေးနွေးပွဲတွေကိုလှုပ်ဆောင်မှုကိုလည်းတိုက်တွန်းထားပါသေးတယ်။မြန်မာနိုင်ငံသားတွေအပါအဝင်ရွှေ့ပြောင်းနေထိုင်သူတွေနဲ့ဒုက္ခသည်တွေကိုမလေးရှားနိုင်ငံမှာမတရားဖမ်းဆီးထိန်းသိမ်းမှုတွေရှိနေကြောင်းလူအခွင့်အရေးလှုပ်ရှားသူတွေနဲ့အာဆီယံလွှတ်တော်အမတ်တွေကဝေဖန်ထားကြပါတယ်ရှင်
။နောက်ဆုံးရသတင်းကြီးချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Jim Bill Hansa ဖြစ်ပါတယ်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ်။ VOA ရဲ့တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လူရဆန္ဒတွေပြကြပါသေးရှင်။
This program has come to